Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2022ခုနှစ်အောက်တိုဘာလ18ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ25 40 50 kHz ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောရရှင်များရှင်လန်းချင်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့ပြောပြပေးပါပါကလင်းငယ်ရဲ့ပါဝင်အမေရိကန်သာသနာပြုအဖွဲ့က18ဦးကဟေဒီမှာပြန်ပြီးအစွဲခံခဲ့ရပါတယ်ထိုင်ဝမ်ရေလက်ချားကိုစစ်သင်္ဘောတွေဆစ်လွတ်တဲ့အမေရိကန်နဲ့ကနေဒါကိုတရုတ်ကချုပ်ချလိုက်ပါတယ်မက်ကဖျားဖူတွေလူချင်းခတ်ခွာခွာနေရမယ်ကိုဗစ်စီကံကိုဆော်ရီအရေဗျာကနေဖြေလျှော့ပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမတ်တင်ထိုင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ဒေါန်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုတွေတဲကပြီးခဲ့တဲ့သတင်းပတ်အတွင်းထူးခြားမှုရှိတာတွေကိုစူးစီးတင်ပြပေးမှာပါဒီနောက်မှာတော့
ပြောရရင်တော့ကျွန်တော်တို့ဒီလမ်းကြောင်းပေါ့ကျွန်တော်တိုင်းပြည်ကနိုင်ငံရေးပြည်ဝင်မှုရှိရှိနဲ့ရင်းရင်းဆန်းဆန်းနဲ့ကျွန်တော်တို့ဒီကျွန်တော်တိုင်းပြည်ကိုဆွဲရပြီးတော့အလို့ထူတောင်းနိုင်တဲ့လမ်းကြောင်းတစ်ခုကိုရောက်ခဲ့ပါ
PPSD ငင်းချမ်းရေးလုပ်ငန်းစဉ်အဖွဲ့ရဲ့ပြောခွင့်ရခွင့်မြင့်ထွန်းပါရှင်မြမရေးဆွေးနွေးကံမှာနားဆင်ရပါမယ်။ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြချတဲ့မြမသတင်းကောက်နှုတ်ချက်မြမပြည်ကပေးစာနဲ့သတင်းတွေတဲ့ကသုတ္တအဖတ်စဉ်ခဏတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင်။
ကလင်းငယ်ရဲ့ပါဝင်အမေရိကန်သာသနာပြုအဖွဲ့ဝင်18ဦးဟာဟေတီမှာလူစုခိုင်းတကိုင်းရဲ့ပြန်ပြေးဆွဲရောက်ကိုခံခဲ့ရတယ်လို့ဒီဖြစ်ရပ်ကိုသိတဲ့ဘာသာရေးအဖွဲ့တစ်ဖွဲ့ကအတန်းနဲ့ message ပို့ပါတယ်။ Ohio ပြည်နယ်ချစ်ဆိုင် Christian ထောက်ပံ့ရေးအဖွဲ့ Christian Aid Ministry ကတခြားသာသနာပြုအဖွဲ့တွေကို message ပို့ပြီးဒီ18ဦးဟာဟေတီမှာမိဘနဲ့ဂင်ယာဖွဲ့ဖို့လှုပ်ပေးနေကြတာဖြစ်ကြောင်းအခုသတင်းပို့ရာဟာပြန်ပြေးသမားတွေနောင်တရအောင်အထူးဆုတောင်းပေးကြဖို့ဖြစ်ကြောင်းပြောပါတယ်။သာသနာပြုအဖွဲ့ကဟေတီတာဝန်ခံနဲ့သူ့မိသားစုအပြင်အဲ့ဒီသာသနာပြုစခန်းမှာနေတဲ့တခြားအမည်မသိအမျိုးသားတဦးကိုရောအဲ့ဒီမိဘမဲ့ဂီဟာကိုလာလဲသူတွေကိုပါပြန်မေးဆွဲသွားတာဖြစ်ကြောင်းသတင်းပေးထားတာဖြစ်ပါတယ်။အမေရိကန်အရာရှိတွေကတော့အခုလိုပြန်မေးဆွဲတော့ကိုသူတို့တိထားကြောင်းနဲ့ဒီမရဲ့အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးဟာအမြင့်ဆုံးဦးစားပေးချက်တည်းပါတယ်လို့ပြောပါတယ်။ဒီပြန်မေးဆွဲမှုကအမေရိကန်အစ်မအရာရှိကြီးတူဟေတီသွားရောက်ပြီးရပ်ပိုင်းတွင်ဖြစ်ပေါ်တာပါ။အမေရိကန်လူခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဦးဇရာဇီယာဟေဒီကိုတော့ရောက်ခဲ့ပြီးတဲ့နောက်ဟေဒီမှာဂိုင်းတွေရဲ့အကြမ်းဖက်မှုလျော့သွားအောင်ဟေဒီရဲတွေအကူအညီဖြင့်အမေရိကန်စုကနောက်ထပ်ဒေါ်လာ15သန်းထပ်ပေးဖို့ကတိပြုခဲ့တာဖြစ်ပါတယ
်။တူရကီကလိုချင်တဲ့ F-35 လေယာဉ်တွေအစား F-16 ဂျက်တိုက်လေယာဉ်တွေရောင်းပေးမယ်လို့အမေရိကန်ကကမ်းလှမ်းတာကြောင့်တူရကီသမ္မတအဒူဝန်ကတနင်္ဂနွေနေ့မှာပြောကြားပါတယ်တူရကီဟာဒုံးကျည်ကာကွယ်ရေးစနစ်ကိုရုရှားထံကနေဝယ်ယူခဲ့ပြီးနောက်တူရကီကို F-35 ရောင်းပေးမဲ့နိုင်ငံစင်ကနေအမေရိကန်တို့ဖယ်ရှားလိုက်တာပါ Lockheed Martin ကုမ္ပဏီတို့ F-16 ဂျက်တိုက်လေယာဉ်အစင်း40နဲ့အတူလေယာဉ်တွေကိုအစင်းမြင့်ဖို့တပ်ဆင်ပေးရေးပစ္စည်း80ကိုဝယ်ယူလိုကြောင်းဒီလအစောပိုင်းမှာတူရကီကအမေရိကန်တာဝန်ရှိသူတွေထံမြစ်တာရက်ခံခဲ့တယ်လို့ရိုက်တာသတင်းမှရေးပါတယ်တူရကီကတော့အမေရိကန်တို့ရဲ့F-35 လေယာဉ်တွေကိုသာလိုချင်နေတာပါဒါပေမဲ့ညှိနှိုင်းမှုတွေဆက်လုပ်နေစေဖြစ်ကြောင်းအနောက်အာဖရိကကိုခီးမထွက်ခင်သတင်းတောက်တွေကိုသမရအဒွန်ကပြောသွားပါတယ် F-35 လေယာဉ်တွေရနိုင်ဖို့အမေရိကန်ကိုဒေါ်လာ 1.4 ဘီလီယံပေးထားပြီဖြစ်ကြောင်းအဲ့လိုငွေကြေးဖိထားတာကြောင့်အခုလိုအစားထိုးပေးတဲ့အစည်းအဝေးတွေဖြစ်လာရကြောင်းသမရအဒွန်ကရှင်းပြခဲ့ပါတယ်
အဲ့ဒါ69နှစ်ရှိပြီဖြစ်တဲ့ Britain လွှတ်တော်မှာ David MS နဲ့ဓာတ်နဲ့ထိုးတိုက်ခိုက်မှုတွေတန်မြတ်ရှိသူအသက်25နှစ်ရွယ်လူငယ်ဟာအဆွတ်ရောက်မှုဟန်တိုင်းအစီအစဉ်နဲ့နေရသူဖြစ်တယ်လို့ Britain ကျန်းဖက်မှုတိုက်ဖြတ်ရေးရဲတွေကတနင်္လာနေ့မှာပြောပါတယ်။တန်မြတ်ရှိသူဟာဆိုမာလီနယ်ပေါ် Britain နိုင်ငံသား Ali Habib Ali ဖြစ်ကြောင်း Britain သတင်းတွေမှာဖော်ပြပေမဲ့ရဲကတော့အမည်ကိုထုတ်မပြောသေးပါဘူး။လွှတ်တော်မှအမက်ဆာတောက်ကြနေကလန်ဒန်အရှေ့ပိုင်းလီယွန်စီခရီးယန်ဖျားကြောင်မှာမင်းဆန္ဒရှင်တွေနဲ့တွေ့ဆုံစဉ်ဓာတ်နဲ့အချက်ပေါင်းများစွာထိုးနဲ့တိုက်ခိုက်ခံရပြီးတေဆုံးခဲ့တာဖြစ်ပါတယ်။အခုဖြစ်ရတဲ့အံ့ဩတုန်လှောက်ရတယ်လို့ဒေသခံတဦးကပြောပါတယ်
။ He was wonderful man. He supported as much as he could in this town.
တုန်လှောက်သွားတာပါ။ယုံတော့မယုံနိုင်ပါဘူး။ တယောက်ယောက်ဓာတ်နဲ့ထုတ်ခံတယ်လို့ကြားရင်လက်မောင်းတို့ဘာလို့ထိမယ်လို့ထင်တာပေါ့လေဒါပေမဲ့အသေးချာလက်တီရောအတော်ကြောက်เสียဖြစ်နေတာပါဒီလူဟာလမ်းမပေါ်မှာဘယ်တော့မှရှိမနေတဲ့လူပါလို့ပြောတော့တာပါအခုတိုက်ခိုက်မှုကိုအကြမ်းဖက်သမားတွေကျူးလွန်တဲ့ရာဇဝတ်မှုဖြစ်နေရဲကကြီးညာခဲ့ပြီးအစ္စလာမစ်အစွန်းရောက်မှုနဲ့ဆက်နွယ်မှုရှိနေတာတွေကိုစုံစမ်းထောက်လှမ်းနေတယ်လို့ပြောပါတယ်။သူ့ကိုအကြမ်းဖက်မှုတိုက်ဖျက်ရေးအုပ်ဥပဒေနဲ့ဖမ်းဆီးထားတာဖြစ်ပြီးအခုချိန်ထိတော့သူ့ကိုစွဲချက်မတင်သေးပါဘူး။ဒီမှုကိုစကော့တလန်ရဲ့ထောက်လှမ်းရေးအဖွဲ့ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအကြီးအကဲကဦးဆောင်ပြီးတော့စုံစမ်းစစ်ဆေးနေတာလည်းဖြစ်ပါတယ
်။ကိုဗစ်ရောဂါထင်ကျုံနိုင်မှုလူတွေကာကွယ်ဆေးထိုးရမယ်ဆိုတဲ့ပြဋ္ဌာန်းချက်ဟာပြည်သူတွေကျန်းမာရေးကိစ္စမှာကိုယ်ပိုင်လွတ်လပ်စွာဆုံးဖြတ်ခွင့်ရှိရမယ်ဆိုတဲ့အချက်ကိုချိုးဖောက်ရရောက်တယ်လို့ရှေးယိုးဇွဲ Republican ပြည်내အုပ်ချုပ်ရေးမှူးတွေရဲ့ဆွဆွဲချက်ပေါ်သမ္မတဂျိုးဘိုင်ဒန်ရဲ့ထိပ်တန်းဆေးပညာကျန်ပေဒေါက်တာအန်ထိုနီဖောက်ချီကပယ်ချလိုက်ပါတယ်ပြည်သူတရားလုံးကျန်းမာရေးကန့်ဆိုင်နေချိန်ပုံမှန်မဟုတ်တဲ့အခြေအနေမျိုးမှာပုံမှန်မဟုတ်တဲ့အရေးယူလုပ်ဆောင်ချက်တွေရှိရပါမယ်လို့ဒေါက်တာဖောက်ချီက Fox အစီအစဉ်မှာပြောသွားပါတယ်လူဖွဲ့စည်းကိုအကာအကွယ်ပေးဖို့လိုပါတယ်ဒီလိုကာကွယ်ပေးခြင်းနဲ့ဆိုရင်ကာကွယ်စည်းထုဖို့လိုပါတယ်လို့သူကဆိုပါတယ်အမေရိကန်ပြည်ထောင်စုမှာဝန်ထမ်းတရားနဲ့အထက်ရှိတဲ့ကုမ္ပဏီတွေအနေနဲ့သူတို့ဝန်ထမ်းတွေကိုကာကွယ်စည်းထိုးကိုင်းဖို့ကိုဗစ်ရှိမရှိမကြာခဏဆစ်ဆေးဖို့သမ္မတဘိုင်ဒန်ကညွှန်ကြားထားပါတယ်ခင်ဗျာ
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ57 kHz 9805နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်ဝမ်ရေလက်ချားကိုပြီးခဲ့တဲ့သတင်းပတ်တဲ့အမေရိကန်နဲ့ကနေဒါတို့ကစစ်သင်္ဘောတွေဆစ်လွတ်ခဲ့တာဟာဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းမှုကိုချိမ့်ချောက်တာလို့ပြောပြီးတင်းနင်းတွေနဲ့မှာတရုတ်စစ်တပ်ကအပြစ်တင်ဝေဖန်လိုက်ပါတယ်။အောက်တိုဘာ1ရက်ကစပြီး4ရက်တွင်တရုတ်ကစစ်လျင်အစင်း150ကျော်ဆစ်လွတ်ခဲ့တာကြောင့်တရုတ်နဲ့ထိုင်ဝမ်ကြားတင်းမာမှုတွေတိုးလာခဲ့ပါတယ်။ဒီလောက်ရတဲ့နိုင်ငံတကာကပါစိုးရိမ်လာစေတာပါ။တင်းနင်းတွေနဲ့မှာလည်းတရုတ်က J-16 ဂျက်တိုက်လျင်နှစ်ဆင့်နဲ့ရင်းဥတင်းမောဖြစ်တင်းမောတစ်ဆင့်ကိုထိုင်ဝမ်လေချောင်းကာကွယ်ရေးစုံတဲကိုဆစ်လွတ်ခဲ့တယ်လို့ထိုင်ဝမ်ကပြောပါတယ်။အမေရိကန်စစ်တပ်ကတော့သူတို့ရဲ့တာဝန်ပြဒုံးကြီးတက် USS Dewey ဖြတ်သိမ်းမောဟာထိုင်ဝမ်နဲ့တရုတ်ပြည်မကြီးကိုချထားတဲ့ချင်းမြောင်းနဲ့ရေလက်ကြားကိုကနေဒါစစ်သိမ်းမော HMCS Winnipeg နဲ့အတူကြက်သပရီးနဲ့တောက်ကြနေမှာဖြတ်သန်းတယ်လို့ပြောပါတယ်။ဒါပြင်အခုလိုဖြတ်သန်းမှုဟာအမေရိကန်နဲ့သူ့မဟာမိတ်ဖက်တွေရဲ့ Indo-Pacific ဒေသလွတ်လပ်မှုနဲ့ပွင့်လင်းမှုရှိစေဖို့တန်တိထန်ချထားတာကိုပြတာရာလို့လည်းပြောပါတယ်။
စစ်သွေးကြရရဲ့လက်ချက်နဲ့အိန္ဒိယရွှေပြောင်းအလုသမားတချို့သေဆုံးခဲ့ရပြီးနောက်ကက်ရှမီးယားဒေသမှာရှိတဲ့အိန္ဒိယရွှေပြောင်းအလုသမားတွေကိုစစ်တပ်နဲ့ရဲတပ်ဝင်းစခန်းတွေထဲရွှေပြောင်းထားပြီးအကာအကွယ်ပေးသွားမှာဖြစ်တယ်လို့အငင်းပွားနေတဲ့ကက်ရှမီးယားဒေသရဲ့အိန္ဒိယဘက်ချမ်းရဲတပ်ဖွဲ့အကြီးအကဲကတနင်္ဂနွေနေ့မှာပြောပါတယ်ဒီတော်တွင်စစ်သွေးကြတချို့နှိမ်နှင်းခဲ့တယ်လို့ကက်ရှမီးယားဆိုင်ရာအိန္ဒိယရဲတပ်ဖွဲ့အကြီးအကဲ VJ Kumar ကပြောပါတယ်
9 encounter kiye usme 13
kashmir ma yatta ri atat khan ya bi naw yin sain tai kwe 9 chain phit bwa ke bi sham sofi so de pakistan chi sai thait tai sit twe jwa tamu tu u ba win cha sit twe jwa 13 u cha song ke de lu pyo twa da ba tanin ngun ni pyit khat mu atwet be du ga taw won shi de so da go chin nya da myo ma shi de ba u bihar pi ni ga ni alou la lou cha tu ri de ga 3 u ha thru nga ni de akhan ne ma pyit tat khan ya bi ပြစ်ခတ်ခံရပြီး2ဦးကတေဆုံးခဲ့ပါတယ်အဲ့ဒီနောက်မှာအလို့သမားတွေကိုဘေးကင်းရာကိုရွှေ့ပြောင်းခဲ့ပါတယ
်အိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်မှာမုတ်သုံးမိုးဒဏ်ကြောင့်ဒေသရင်းချေးရွာအများပြားမှာစနေနေ့ကရေကြီးရေရှမ်းမှုတွေမြေပြုံမှုတွေကြောင့်အနည်းဆုံး18ဦးတေဆုံးခဲ့ရပါတယ်သူတို့ရဲ့ရုပ်အလောင်းတွေကိုကယ်ဆယ်ရေးလုပ်သားတွေကဒေသရင်းရေကြီးရေရှမ်းမှုအဆိုးဝါးဆုံးခံခဲ့ရတဲ့ဒေသနှစ်ခုဖြစ်တဲ့ကိုတာယမ်နဲ့အီတူကီအရက်တွေမှာတွေ့ရတာပါအများပြားပျောက်ဆုံးနေစေဖြစ်တဲ့အတွက်ကယ်ဆယ်ကူညီအတွက်အိန္ဒိယနိုင်ငံတဘာဝဘေးရန်နဲ့တုံ့ပြန်ရေးဆိုင်ရာတပ်ဖွဲ့နဲ့အိန္ဒိယစစ်တပ်ကအကူအညီအဖွဲ့တွေကိုဆင်လွတ်ထားပါတယ်။ဆနေနေ့ကမိုးတီထန်စွာဆရွာသွန်းချိန်မှာကယ်ဆယ်ရေးလုပ်နေတဲ့ဘတ်စကားတွေပေါ်တက်ဖို့အတွက်ဒေသခံတွေဟာရင်ကောင်းလောက်ရှိတဲ့ရေပြင်ကိုဖြတ်လာနေတာကိုရုပ်သံတွေမှာတွေ့ရပါတယ်။တနင်္ဂနွေနေ့မှာမိုးနှဲသွားပြီဖြစ်ပေမဲ့အထူးသတိထားကြဖို့ပြည်내ဝန်ကြီးချုပ်ကတိုက်တွန်းနေပါတယ်။ဒါပြင်ဒေသရင်းမှာကယ်ဆယ်ရေးစခန်း100ကျော်ချပေးထားတယ်လို့လည်းပြောပါတယ်။
အစ္စလာမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ဆော်ဒီအာရေဗျနိုင်ငံမက္ကာမြို့ကအကြီးဆုံးဘလီဝုဒ်ပြုကျောင်းမှာတနင်္ဂနွေနေ့ကဖျားဘူးတွေအုပ်စုလိုက်ဘေးကျင်းရှင်စီစီကားကားနဲ့ဝုဒ်ပြုတာမြင်ရပြီးဒီမြင်ကွင်းဟာကိုဗစ်စားပစ်ခဲ့ခြင်းဟာဆလို့ပထမအဆုံးပြန်မြင်ရတာပဲဖြစ်ပါတယ်ခောက်ခော်ခွာနေပြီးဖျားဝုဒ်ပြုရမယ်ဆိုတဲ့ကိုဗစ်ဆိုင်ရာစည်းမျဉ်းတွေကိုဆော်ဒီအာနာပိုင်းတွေပြန်လည်ဖြေလျှော့ခဲ့ပြီးနောက်ဖျားဘူးတွေနဲ့အခုလိုစီကားလာတာဖြစ်ပါတယ်အခုလိုလာရောက်ဝတ်ပြုနေတဲ့သူတွေအနေနဲ့ကိုဗစ်ကဝယ်ဈေးအပြည့်အဝထိုးထားရမှာဖြစ်တယ်လို့ဗလီတွင်သွားလာရမှာလဲနှာခေါင်းစီးတက်ရမှာဖြစ်ပါတယ်မဟာဗလီကျောင်းအလေကကာအဘာခေါ်အထွတ်မြတ်ထားရနေရာကိုတော့ထိတွေ့ရှ िख ိုးခွင့်မရှိသေးပဲအခုချိန်ထိတားဆီးကန်ရန်ထားစေဖြစ်ပါတယ်ဒီနှစ်စဉ် sorry rb ကိုလာရောက်ရှ िख ိုးမှုကြောင့်ငွေအမြောက်အများရရှိနေတာဖြစ်ပါတယ်
ထိတ်တဲရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါဒေါအောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်အတွင်းထူးခြားချက်တွေကိုအခုတင်ပြပေးပါမယ်ဆီယနာသိမ့်မှုဖြစ်စဉ်သမရဦးဝင်းမြင့်ရဲ့ထွက်ဆိုချက်ဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကိုအမှုနဲ့ပတ်သက်ပြီးပြောဆိုခွင့်ပိတ်ပင်ခံရတဲ့အကြောင်းတွေပါပါတယ်ကိုရန်နိုင်ပြောပြပေးပါမယ်ရှင်
ဒေါန်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဘက်မှာထူးခြားတာကတော့ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်နှစ်ယောက်စလုံးကိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲထားတဲ့အမှုကိုစွဲချက်တင်လိုက်ပါတယ်2020ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလပါတီစည်းရုံးရေးရင်နှန်းကိုလက်ပြတာကိုဗစ်ကာလမဲဆွယ်စည်းရုံးရေးတွေကြောင့်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဒေါန်ဆန်းစုကြည်ကိုနှမှုသမရဦးဝင်းမြင့်ကိုတမှုစွဲတာဖြစ်ပြီးဒါကအများပြည်သူတည်ငြိမ်အေးချမ်းအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်55ခါခွေးနဲ့စွဲချက်တင်လိုက်ပြီးတဲ့နောက်ဒုတိယမြောက်ဆွဲချက်တင်တဲ့အမှုဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရှေ့နေတဲ့ဘက်ကတော့အခုလိုဆွဲချက်တင်ဖို့ဇုံဖြတ်လိုက်တာနဲ့ပတ်သက်ပြီးအယူခံဝင်သားမယ်လို့ပြောပါတယ်။ဒါပြင်နောက်ထပ်ထူးခြားတာတစ်ခုကတော့ဒေါန်ဆန်းစုကြည်ကသူ့ဘော်ဆွဲထားတဲ့အမှုတွေဟာအပတ်စဉ်နေတိုင်းလိုလိုယုံကျိန်းနေရှိနေတာကြောင့်ကျမကြီးထိခိုက်နိုင်တဲ့အတွက်အပတ်စဉ်စစ်နေတာအစားနှစ်ပတ်တစ်ခါစစ်ဖေးဖို့ရှောက်ထားတာကိုလည်းတရားရုံးကလက်မခံဘဲပယ်ချခဲ့ပါတယ်။ဒါပြင် NLD ဆိုရလက်ထက်စီးပွားရေးကြံပေးဖြစ်တဲ့ဩစတြေးလျနိုင်ငံသားရှောင်းဒါနောရဲ့အမှုနဲ့ပတ်သက်ပြီးစကားပြန်ခေါ်ခွင့်တောင်းတာကိုတရားသူကြီးကလက်မခံဘဲပယ်ချလိုက်ပြီးတော့သူတို့သတ်မှတ်ထားတဲ့တရားသူကြီးတယောက်ကိုပဲစကားပြန်လောက်ခွင့်ပေးခဲ့ပါတယ်။ဒီအချက်တွေကိုကြည့်မယ်ဆိုရင်စစ်ကောင်စီရဲ့တည်ထောင်တရားရုံးဟာဒေါ်ဆန်းစုကြည်တို့ဘက်ကရှောက်ထားတင်ပြချက်တွေကိုလက်မခံဘဲပယ်ချနေတာတွေကိုတွေ့ရပြီးတော့အမှုတွေကိုလည်းမြန်မြန်ပြီးဆုံးအောင်လုပ်သွားမယ့်ပုံမှန်ရှိတယ်လို့ပြောရမှာဖြစ်ပါတယ်။ဒီတစ်ပတ်တရားခွင်ထွက်ဆိုချက်တွေထဲမှာစိတ်ဝင်စားစရာအကောင်းဆုံးကတော့အင်ကာနေကတရားခွင်မှာသမရဦးဝင်းမြင့်ရဲ့သက်တည်ထွက်ဆိုချက်ဖြစ်ပါတယ်။ရာဇဝတ်ကြီးပုံမှန်55ခါခွေးနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့ဆွဲတဲ့အမှုနဲ့ပတ်သက်ပြီးတော့သမရဦးဝင်းမြင့်ကသူကိုယ်တိုင်သက်တည်ထွက်ဆိုခဲ့ပြီးတော့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းတော့ကဖြစ်ရကိုထွက်ဆိုသွားခဲ့ပါတယ်။ဆေးရရှိနှစ်ယောက်ကသူ့စီရောက်လာပြီးတော့ကျမကြီးအကြောင်းပြချက်နဲ့ယာရုကဆင်းပေးဖို့ဖိအားပေးပြီးတဲ့နောက်ဖန်ခံခဲ့ရတယ်လို့ထွက်ဆိုသွားခဲ့ကြောင်းဒေါန်ဆန်းစုကြည်ရဲ့ရှေ့နေဦးခမောင်စောကပြောပါတယ
်။အဲ့ဒီမှာဦးဝင်းမြင့်ကသူကဖေဖော်ဝါရီ1ရက်နေ့ကသူဖန်ခံရတဲ့အကြောင်းကိုစပြောတာ
။ဦးဝင်းမြင့်ကဖေဖော်ဝါရီ1ရက်နေ့သူဖန်ခံရတာစပြောတယ်။အဲ့ဒီမှာကဗိုလ်ချုပ်ကြီးတူဗိုလ်ချုပ်ကြီးအဆင့်ရှိသူနှစ်ယောက်လာပြီးတော့စကားပြောတာတဲ့။သူတို့ပြောတော့သမရယာဒူကနေနှုတ်ထွက်ပေးဖို့တဲ့။ကျမကြီးကိုအကြောင်းပြပြီးနှုတ်ထွက်ပေးဖို့ပြောတယ်။အဲဒီတော့သမရကြီးကနေ "तू ကကျမကြီးကောင်းမွန်တဲ့အတွက်ကြောင့်နှုတ်ထွက်မပေးနိုင်ကြောင်းပြန်ပြောခဲ့ပါလေ။"အဲဒီလိုပြောတဲ့အခါမှာပြန်စဉ်းစားဖို့နဲ့ပုဂ္ဂိုလ်ကြီးထိခိုက်မှုအန္တရာယ်ရှိနိုင်တယ်ဆိုပြီးသူ့ကိုပြောတယ်တဲ့။အဲဒီအချိန်ကလေးက तू အဖမ်းခံရတယ်။ဘယ်သူနဲ့မှလည်းမတွေ့ရတော့ဘူး။ဘယ်သူနဲ့မှလည်းအဆက်အသွယ်မရတော့ဘူး။ဖမ်းခံရပြီးနောက်ပိုင်းစီအီစီအားထုတ်တဲ့စာတွေကသူဖန်ခံရပြီးနောက်မှထုတ်တာတွေသူဘာမှမသိဘူးသူနဲ့မဆိုင်ဘူးတိကိုမသိဘူးဆိုတာပြောတာပ
ါဒီအချက်ကြောင့်ပဲစစ်ကောင်စီဟာသူတို့အာဏာသိမ်းတော့ကအခြေအနေတစ်ခုကိုအများပြည်သူသိရှိခဲ့တဲ့အတွက်ဥက္ကမောင်ဇော်နဲ့သူ့ရဲ့လက်ထောက်ရှင်းနေတဲ့အပေါ်မှာဖိအားပေးပြီးတော့အမှုနဲ့ပတ်သက်ပြီးတားမြစ်ပိတ်ပင်တာတွေလှုပ်လာပုံလဲရပါတယ်သမရဦးမြင့်ထွက်ဆိုတာနဲ့ရုံးတော်မှာစစ်ဆေးမေးမြန်းတာတွေကိုအများပြည်သူသိခွင့်ရှိမရှိဒေါန်ဆန်းစုကြည်ကမေးမြန်းခဲ့တာမှာတရားရုံးကလည်းတရားခွင်ကိုအများပြည်သူကိုပေးမဝင်ပေမဲ့ဒါရီနဲ့ပတ်သက်ပြီးပြိပင်ထားတာမရှိဘဲ open court ဖြစ်တာကြောင့်တီးခွင့်ရှိတယ်လို့ဆိုပါတယ် ရုံးတော်မှာထွက်ဆိုခဲ့တဲ့အဲ့ဒီထွက်ဆိုချက်တွေဟာတသည့်အဖြစ်တရားဝင်ထွက်ဆိုချက်တွေဖြစ်ပြီးတရားရုံးကလည်းပိတ်ထားတာမရှိတဲ့အတွက်ရှင်းနေဥက္ကမောင်စောကမီဒီယာတွေကိုပြန်ပြောခဲ့တာဖြစ်ပါတယ်။အဲ့လိုပြောတဲ့အတွက်ပြင်မနာမျိုးနဲ့အုတ်ချုံရည်မှုရုံးကရှင်းနေဥက္ကမောင်စောကိုခေါ်ပြီးတော့ရာဇဝတ်ကျင့်ထုံးဥပဒေပုံမှန်144အရအမှုနဲ့ပတ်သက်ပြီးပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ INGO တွေနိုင်ငံခြားအစိုးရတာဝန်ရှိသူတွေပါဝင်မြည်တိပြင်ပအဖွဲ့အစည်းကပုဂ္ဂိုလ်တွေကိုမှတိုက်ရိုက်တော်၎င်းသွယ်ဝှက်ရေးတော်၎င်းတခြားတနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့ဆိုပြီးတော့တားမြစ်လိုက်ပါတယ်။တရားရုံးမှာကြားနာဆွေးနွေးမှုတွေထေဝင်သက်တည်ထွက်ဆိုချက်တွေအမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ရှေ့နေဒီမှာပြောပိုင်ခွင့်ဘလောက်ရှိပါသလဲ။တရားရုံးကတော့တားမြစ်ပိတ်ပင်ထားခြင်းမရှိတဲ့အပေါ်အုပ်ချုပ်ရေးဘိုင်းကဘာလို့တားမြစ်ရလဲဆိုတာနဲ့တားမြစ်ပိုင်ခွင့်ရှိသလားဆိုတာတွေကလည်းမေးခွန်းထုတ်เสียဖြစ်နေပါတယ်။အဲ့လိုတားမြစ်လိုက်တာကလောလတ်စွာထုတ်ဖို့ပြောဆိုပိုင်ခွင့်ကိုထိခိုက်စေပြီးတော့ရှင်းနေတွေပေါ်မှာလည်းဖိအားပေးတာချင်းချောက်ရတော့ရောက်နေပါတယ်။ဒေတာရာကတော့စစ်ကောင်စီဟာဒီမှုနဲ့ပတ်သက်ပြီးတော့တည်င်းစီးဆင်းမှုကိုတားဆီးဟန်တားမှုတွေလှုပ်လာနေသလိုဥပဒေကြောင့်အရခုခံကာကွယ်ပေးနေတဲ့ရှင်းနေတွေပေါ်မှာလည်းတရားရည်တော်၎င်းသွယ်ဝရည်တော်၎င်းတနည်းနည်းနဲ့ပြားပေးချင်းချောက်တာတွေလှုပ်လာနေတယ်လို့ပဲသုံးသပ်မှာဖြစ်ပါတယ်။အောက်ရီလိုက်စားမှုနဲ့ပတ်သက်ပြီးဆွဲထားတဲ့လေးမှုကိုတောက်ချာနေကစစ်ဆေးတာမှာတော့စစ်ကောင်စီဘက်ကတက်တည်ခေါ်ခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးဒေါခင်မိမိကျွဲလာမထွက်နိုင်လို့သုံးမှုပဲစစ်နိုင်ခဲ့ပါတယ်ခင်ဗျာ။
အခုတော့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုဆက်ပြီးတင်ပြပေးပါမယ်။ NCA အပြည့်ရသဘောတူညီချက်ယူထားတဲ့တိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းဆိုင်ရာနိုင်ငံရေးဆွေးနွေးပွဲတွေကိုစစ်ကောင်စီနဲ့ဆွေးနွေးမှာမဟုတ်ဘူးလို့ကြေညာထားပေမဲ့လက်ရှိအချက်အသေးတွေကိုဖြည့်ရှင်းဖို့သက်ဆိုင်သူတွေကြားဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့အပြည့်ရအဖွဲ့တွေစုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ကပြောပါတယ်။အဖွဲ့ရဲ့ပြောခွင့်ရခွင့်မြင့်ထုံးကိုကိုသားညွန့်ဦးဆက်သွယ်မေးမြန်းထားပါတယ်ရှင်။
ခုမြို့ကပြအခုဆိုရင် NCA ပေါ့တော့တပင်ကလည်းပြစ်ခတ်ရစေးစေးရုပ်ချုပ်တာ6နှစ်ပြည့်အချိန်ရောက်သွားပါပြီအဲ့တော့6နှစ်ပြည့်အခမ်းအနားလဲမြန်မာနိုင်ငံမှာကျင်းပခဲ့ကြတယ် PPST အနေနဲ့အခုလို6နှစ်ပြည့်တဲ့အချိန်ခါမှာ NCA ကဘယ်အတိုင်းတာအထိဘယ်ကာလအထိခီးပေါက်နေပြီလို့ယူဆပါလဲ
အစ်ကောင်ကြီးအာနာမသိရင်အထိမှာကျွန်တော်တို့ဒီပြည်တော်စုဘောလုံးစာချုပ်အစိတ်ပိုင်း၃ကိုချုပ်ဆိုနိုင်တဲ့အထိအဲဒါကျွန်တော်ခီးပေါက်ခဲ့ပါတတိယအဖြစ်ပြောရတော့ပြည်တော်စုဘောလုံးစာချုပ်အစိတ်ပိုင်း၃မှာကျွန်တော်တို့ပြည်တော်စုကိုဘယ်လိုတည်ဆောက်မယ်ဆိုတဲ့ဥနာလုပ်ငန်းရှင်လေးပေါ့အဲ့ဒါကိုကျွန်တော်တို့ကသဘောတူခဲ့တဲ့အထိပြောရင်တော့ကျွန်တော်တို့ဒီလမ်းကြောင်းပေါ့ကျွန်တော်တိုင်းပြည်ကနိုင်ငံရေးပြည်ရင်းလို့ရှိရှိနဲ့ငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့ဒီကျွန်တော်တိုင်းပြည်ဟိုဆယ်ရပြီတော့လို့ထူတော်နိုင်တဲ့လမ်းကြောင်းတစ်ခုကိုတော့ရောက်ခဲ့ပါတယ်သို့တော်လည်းကျွန်တော်တိုင်းပြည်ကပေါ့လေဒီအခက်အခဲအကျက်တဲပေါင်းများစွာတဲ့ COVID-19 ကိုအကျက်တဲကာလမျိုးတွေကိုကြုံရပြီမယ်လို့အဲ့ဒီ COVID-19 အကျက်တဲကာလခင်ပါလို့ကျွန်တော်ကပြည်တော်စုလူငယ်ညီလာခံကိုကျင်းပပြီးတော့ပြည်တော်စုဘုရားဆရာတို့စိတ်ပိုင်း၃လိုမျိုးကိုကျွန်တော်တို့ဒါကိုရယူနိုင်ခဲ့ရဲတိုင်းပြည်ကိုနိုင်ငံရေးပြည်ရင်းနှိရှိရှိနဲ့ငင်းငင်းလုပ်ငန်းရှင်တွေအကောင့်တွေပေါ်ပြီးတဲ့တိုင်းပြည်တိုးတက်ရေးလမ်းကြောင်းတစ်ခုပေါ်တော့ရောက်သွားခဲ့ပြီဖြစ်ပါအဲ့ဒီကာလမျိုးမှာစစ်ကောင်စီကအာဏာသိမ်းလိုက်တဲ့အတွက်ဒီကနေ့ကျွန်တော်ကြုံပြနေရတဲ့ဒီနိုင်ငံရေးအကျပ်တဲတွေကကိုဗစ် -19 ပါဝင်ကျန်းမာရေးပါဝင်အထူးသဖြင့်အကျပ်တဲတွေကတော့ဟိုဖြစ်ပေါ်စေတဲ့လို့လည်းကျွန်တော်ဒီလိုပဲသုံးသပ်ထားပါတယ
်အခုဒီစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းအချိန်ကြီးကျွန်တော်မေးချင်ပါတယ်စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ NCA ကမရှိတော့ဘူးဆိုပြီးတော့ပြောနေဆိုနေတဲ့ဆွေးနွေးတဲ့နေလည်းကျွန်တော်ကြားပါတယ်ဒါပေမဲ့လည်းNCA သဘောထားတော့ဆက်ပြီးတော့ရှိနေပါပဲအပြစ်ခတ်ရဲ့စည်းရေးစာချုပ်ပါသဘောတူညီချက်အတိုင်းဆက်ရှိနေပဲဆိုပြီးတော့ယူဆတဲ့အဖွဲ့အစည်းလည်းရှိပါတယ်။ PPST အနေနဲ့ဘယ်လိုယူဆပါလဲ
။ကျွန်တော်တို့လည်းလုံးတိုင်းပြီးတော့နိုင်ငံရေးအမြင့်ဆုံးစာချုပ်ကနှစ်ရက်ရှိပါတယ်။ကျွန်တော်တို့လုံးနိုင်ရေးအကျိုးအားလုံးမှာရရှိခဲ့တာတော့အားလုံးသဘောတူညီပြီးတော့တရားဝင်တရားလေရင်းရှိပြီးတော့သဘောတူညီချက်ယူတာမဟုတ်ပဲနဲ့အခြေအနေနဲ့နိုင်ငံရေးပြီးတော့သဘောတူညီစာချုပ်ထုတ်နိုင်ခဲ့တာကပင်လုံးစာချုပ်ဖြစ်ပါတယ်။အဒီလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းဒီ90အပြည့်မှာတော့ကျွန်တော်တို့ကအကျေရေနှိမ့်နိုင်ဆွေးနွေးပြီးတော့နိုင်ငံရေးရရှိတဲ့အမြင့်ဆုံးသဘောတူစာချုပ်က NCA ဖြစ်ပါတယ်။ဒီ NCA မှာ Federal ပြည်တော်စုထူထောင်မယ်ဆိုတဲ့ဟာကို Federal ပြည်စကလုံးကိုတမတော်ဘက်ကရောအင်အားစုအကုန်လုံးကလက်ခံပြီးတော့သဘောတူညီနိုင်ခဲ့တာဒီစာချုပ်မှာပဲဖြစ်ပါတယ်။အဲ့တော့ဒီ NCA စာချုပ်အနေနဲ့ကတော့စာချုပ်အနေနဲ့ရှိမယ်။ကျွန်တော်တို့ PPS အနေနဲ့ကတော့အခုလက်ရှိအကောင့်တွေပေါ်တဲ့အခါမှာNCA ရဲ့နှစ်ပါရတွေတော့ဒါအောင်လို့ကျွန်တော်ရယူပြီးတော့ဆောင်ရွက်သွားမယ်ဆိုတဲ့သဘောထားဖြစ်ပါတယ်။ဟုတ်ကဲ့။ဒီလိုတွေကြီးအခုကျွန်တော်တို့ ီစစ်ကောင်စီကအာဏာသိမ်းပြီးတဲ့အခါမှာဖေဖော်ဝါရီ၁ရက်နေ့မှာအာဏာသိမ်းတဲ့၂ရက်နေ့မှာကျွန်တော်ကထုတ်ပြန်ကြေညာခဲ့တာရှိပါတယ်။အဲ့ဒါတော့ပါလဲဆိုလို့ရှိရင်စစ်ကောင်စီနဲ့ကျွန်တော်နိုင်ငံမထူးနေဘူးလို့ကျွန်တော်ထုတ်ပြန်ကြေညာခဲ့တယ်။အဲ့ဒါဘာကြောင့်လဲဆိုတော့ဒီ NCA မှာပါတဲ့နိုင်ငံရေးစစ်ပနာကိုနိုင်ငံရေးနဲ့ညီညာစွာဖြည့်ရှင်းမယ်ဆိုတာမျိုးကိုစစ်ကောင်စီကမလုပ်ဘဲနဲ့ဒီနိုင်ငံရေးပြဿနာကိုအင်အားသုံးပြီးဖြည့်ရှင်းတဲ့အတွက်ကျွန်တော်ဆန့်ကျင်ခဲ့တယ်၊ကန့်ကွက်ခဲ့တယ်။ကျွန်တော်နိုင်ငံရေးမဆွေးနွေးဘူးလို့လည်းကျွန်တော်တို့ကတရားဝင်ပြောခဲ့ပါတယ်။အဲ့နိုင်ငံရေးမဆွေးနွေးဘူးဆိုတာဘာအောင်ဆွေးနွေးတာလဲဆိုလို့ရှိရင် NCA account ဖော်မှုဆိုင်ရာမူပေါင်းလုပ်ငန်းကျင်တွေကနိုင်ငံရေးဆွေးနွေးမှုကိုကျွန်တော်တို့မဆွေးနွေးလို့ပြောတာဖြစ်ပါတယ်။အဲ၂ဆက်ပြာလို့ပြောလို့ဒီလာကလို့ကျင်းပတာမျိုးအဲဒီ NCA account ဖော်တဲ့စာချုပ် GICN လို့ပြော GICN ဆွေးနွေးလို့ပြောတော့ဒါပြည်ထောင်စုငွေငွေဆွေးနွေးမှုကုတဲ့ committee ဆွေးနွေးပါဝင်ပါလိမ့်။အဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုကျွန်တော်တို့စစ်ကောင်စီနဲ့မဆောင်ရွက်ဘူးလို့ဒါကိုကျွန်တော်တရားဝင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုဒီအော်တိုဘာဆက်ဒီ၅ရက်နေ့မှာကျွန်တော် PPS ကထုတ်ပြန်ခဲ့တာကတော့တက်ဆိုင်ကြီးညာနဲ့ကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးဖို့ဆိုတဲ့ဟာကိုအခြေခံဖို့ဆိုတော့ကျွန်တော်ထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒါကတော့စောစောကကျွန်တော်တို့ဒီဖေဖော်ဝါရီ၂ရက်နေ့ကထုတ်ပြန်ခဲ့တဲ့သဘောထားနဲ့ကျွန်တော်တို့ကွဲလွဲမှုမရှိပါဘူး။အတချို့ကလည်းကွဲလွဲတယ်လို့ပြောမှာမကွဲလွဲပါဘူး။ကျွန်တော်ကွဲပြားတာဖြစ်ပါတယ်။ကျွန်တော်ကွဲပြားချက်ကတော့ပါလဲဆိုလို့ရှိရင်ကျွန်တော်တို့ဒီဖေဖော်ဝါရီ၂ရက်နေ့ကပြောခဲ့တာကစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးဆိုတာ NCA ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်မူပေါင်းတွေကနိုင်ငံရေးဆွေးနွေးမှုဆွေးနွေးလို့ပြောတာဖြစ်ပါတယ်။ဒီအော်တိုဘာ၅ရက်နေ့မှာကျွန်တော်တက်ဆိုင်လူအားလုံးနဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာဖို့ပြောတာကတော့လက်ရှိဖြစ်ပေါ်နေတဲ့စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးအကျပ်တွေပေါ့မယ်အထူးသဖြင့်အကျပ်တွေကိုကျွန်တော်ဖြည့်ရှင်းနိုင်ဖို့တက်ဖြစ်ပါတယ်လို့အဲ့ဒါတွေကိုတော့NCA ရဲ့အနှစ်သာရအခြေခံကျွန်တော်ဆက်လက်ဆောင်တော့မှာဖြစ်ပါတယ်။
ဟုတ်ကဲ့ကျွန်တော်နည်းနည်းလေးရှင်းလင်းပေးချင်ပါတယ်အဲ့ညမှာအဲ့တော့စစ်ကောင်စီနဲ့တချို့စစ်ကောင်စီကို part of the stakeholder ပေါ့နော်ဟိုနိုင်ငံရဲ့နိုင်ငံရဲ့အစိပ်ပိုင်းတရဦးဆောင်မှုအစိပ်ပိုင်းတရအနေနဲ့ဆွေးနွေးဘက်အဖြစ်လက်ခံတယ်ဆိုတဲ့သဘောလ
ားကျွန်တော်တို့ကတော့အဲ့ဒီဟာကတော့ကျွန်တော်တို့အတွင်းမှာဒါအားလုံးဒီအခြေအနေကတော့စစ်ကောင်စီရဲ့အခြေအနေအနေထားပေါ်လို့မြူတည်မယ်လို့ကျွန်တော်ဒါပြောရမှာဖြစ်ပါတယ်ကျွန်တော်တို့ကတော့ကျွန်တော်တိုင်းပြည်ကိုဒီလက်ရှိအကျပ်တဲတွေကိုကျွန်တော်တို့ကတော့ဒီဆွေးနွေးပြီးတော့ပြဿနာတွေကြီးကြမှာဆွေးနွေးဖြေရှင်းကြဒါတော့အကောင်းဆုံးဖြစ်မယ်ဒီနည်းလမ်းကဆိုတော့အမြင်နဲ့ဒါကိုကျွန်တော်ထုတ်ပြန်မယ်အဲ့တော့ဒီလိုတွေ့ဆုံဆွေးနွေးတဲ့အခါမှာတော့စစ်ကောင်စီကတော့ဆွေးနွေးတဲ့အဖြစ်ရှိခြင်းမရှိခြင်းနဲ့စစ်ကောင်စီနဲ့လည်းပြဿနာတွေပါလိမ့်မယ
်စစ်ကောင်စီဘက်ကတော့သူတို့ရဲ့ရှေ့လုပ်ငန်းစဉ်မှာ SCA ကိုဆက်သွားဖို့ဒီပြည်ညင်းရေးကိုတိဆောက်ဖို့ပြောရမယ်ဆိုရင်အပြစ်ခတ်ရစဲရေးကိုလည်းသူတို့ဆက်တိုးထားတာရှိပါတယ်သူတို့ဘက်ကတော့ဆက်ပြီးတော့ဆွေးနွေးမယ်ဆိုတဲ့ဆက် NC ကိုဆက်လက်အကောင့်တွေပေါ်သွားမယ်တိုးချဲ့သွားမယ်ဆိုတဲ့ယူဆပြောဆိုမှုတွေကျွန်တော်သတိထားမိပါတယ်ခင်ဗျာအဲ့တော့စစ်ကောင်စီကလုံမဲ့ညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ရော PPSC ကဘယ်လိုသဘောထားပါလဲ
အဒီညီငယ်လုပ်ငန်းစဉ်လို့ပြောတဲ့အခါမှာစစ်ကောင်စီကပြောချင်တဲ့ညီငယ်လုပ်ငန်းစဉ်နဲ့ကျွန်တော်တို့ပြောနေတဲ့ညီငယ်လုပ်ငန်းစဉ်နဲ့မှာခွာခြားချက်ကတော့ကျွန်တော်တို့ဒီ NC တွေကနိုင်ငံရေးဆွေးနွေးမှုဆိုင်ရာလုပ်ငန်းစဉ်ကိုကျွန်တော်တို့မဆွေးနွေးဘူးဒါတော့အဲ့ဒီအဓိကအချက်တော့ပါလဲဆိုလို့ရှိရင်ကျွန်တော်တို့ဒီ NCA မှာကကျွန်တော်တို့နိုင်ငံရေးဆွေးနွေးကြတာနိုင်ငံရေးဆိုတာအများကြီးလူ့ဘဝရေးတော့တင်ရတဲ့ဆိုရနိုင်ငံရေးဆိုတာဖြစ်ပါတယ်နိုင်ငံရေးဆိုတာလက်ထက်မှာမှနိုင်ငံရေးဆွေးနွေးလို့ရတာဖြစ်ပါတယ်အတွင်းဒီလူ့ဘဝရေးတော့တင်ရတဲ့ဆိုတော့တော်ရှိတယ်ရှိရမယ်လူ့ဘဝရေးတော့တင်ရတဲ့အဆိုရနိုင်ငံရေးဆိုတာရှိရမယ်အဲ့ဒီကာလမျိုးမှာကျွန်တော်နိုင်ငံရေးဆွေးနွေးလို့ရတာဖြစ်ပါတယ်ဒီစစ်ကောင်စီကတော့ဒါလူ့ဘဝရေးတော့တင်ရတဲ့နိုင်ငံရေးအဆိုရလည်းမဟုတ်ဘူးလူကြီးကရေတောက်ပြင်ရတဲ့လွတ်တော်လည်းမရှိဘူးဒီကာလမျိုးမှာကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးလို့နေရတမီးအဖြစ်ပြောရတယ်ဒီရင်းနေဘာလဲ NCA နဲ့ပတ်သက်တဲ့ဆွေးနွေးမှုကိုကျွန်တော်လုပ်လို့မရပါဘူးဒါမှမဟုတ်စစ်ကောင်စီကပေါ်ဆောင်တဲ့နီးနာကိုကျွန်တော်တို့ကတော့ဘယ်လိုနည်းနဲ့ပေါ်ဆောင်မှာကျွန်တော်မသိနေနဲ့ကျွန်တော်တို့ကတော့အဲ့လိုအချက်လက်တွေမပြေစုံနဲ့ဒီနိုင်ငံရေးဆွေးနွေးမှုရင်းနေဆွေးနွေးမှုပေါ့ PPS ပြန်လာဆောင်နေမှာမဟုတ်ပါဘူ
းဟုတ်ကဲ့ပြီးခဲ့တဲ့ဒီ NCA 6နှစ်ပြည့်အခမ်းအနားစစ်ကောင်စီကပြုလုပ်တာရှိပါတယ်ခင်ဗျာကျွန်တော်တို့သိရသလောက် PPSD ကိုဖိတ်တာမဟုတ်ဘဲနဲ့တပ်ဖွဲ့ချင်းဖိတ်တယ်လို့သိရပါတယ်ခင်ဗျာအရင်တော့ဆိုရင်တော့အစိုးရရဲ့အနေနဲ့က PPSD နဲ့တည်းအဆက်ဆံပြီးတော့ PPSD ကိုဖိတ်တယ်လို့လည်းသိရပါတယ်ခင်ဗျာအဲ့တော့စစ်ကောင်စီဘက်ကရောသဘောထားများပြောင်းလာတာရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီဆက်ဆံရေးနဲ့ပတ်သက်နေတာတော့ကျွန်တော် NCA စာချုပ်အရကျွန်တော်တို့ဖော်ရတဲ့အခါမှာတော့ခုနက PPSD တည်းအဆက်ဆံတာမျိုးပေါ့လေအခုကတော့ဒီ NCA လက်မှတ်ရေးဆိုကြတဲ့အခါမှာတစ်ခွက်ချင်းအနေနဲ့ရေးဆိုကြတာဖြစ်တယ်။နောက်တစ်ခုကဒီ NCA မတန်ခင်မှာကျွန်တော်ပြည်နယ်အဆင့်ပြည်တော်ကြီးဆင့်စာချုပ်တွေပြီးကြထုတ်ခဲ့တော့အဲ့ဒီစာချုပ်တွေကတော့ရပြည့်စုံတာမျိုးတွေပေါ်မှာကျွန်တော် PPSD နေနာတာကိုပြောကြအောင်ရှိပါတော့။သို့တော်လည်းပဲဒီ NCA စာချုပ်ပေါ်ထွန်းခဲ့တာတော့ဒီသမိုင်းအတွင်းစုံနဲ့ထက်မှာတိုင်းတော်လက်မှတ်တိုင်တွေစုပေါင်းပြီးဖော်ပြတဲ့ကိစ္စတွေကိုအရေးထားပြီးတော့ပေါ့လေအလေးပေးခဲ့လို့ဖြစ်ပါတယ်။ 后来我老老板嘛，浙江方面的啊，我就那路不快进，不善于来推广比较，特别是那不善于不快进，不善于来推广比较，可能有一些方面专业哦，就那啥。BBS 已经蛮有名的这个但是一直在学习学习创业的目的我讲的路 BBS 已经蛮的因为这些也有变得多么多么去吧
老子库格罗第四代个阿纳登比的脑白马三大表目的江派内年卡比的脑马第人的感受下目的地大来波拉拉西瓦的革命大便丹大地大的马人的感多兰路的路内里来多兰面要你的路တက်ဖွဲ့တွေဖွဲ့ရလဲကျွန်တော်တိထားပါတယ်ခင်ဗျာအဲ့တော့ဒီလှုပ်ရှားမှုတွေနဲ့ပတ်သက်လို့ PPSD ကဘယ်လိုလက်ခံထားပါလဲ
ကျွန်တော်တို့ကတော့ဒီလူကြီးတို့ဒီ PDM လှုပ်ရှားမှုအပါအဝင်ပေါ့နော်ဒီလူကြီးတော်လာရေးပေါ်ပေါက်လာတာဟာကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးတောင်းဆိုချက်အရာဖြစ်တယ်ကျွန်တော်PPDP ရဲ့နိုင်ငံရေးတောင်းဆိုချက်အရာဒီတိုင်းပြည်ရဲ့နိုင်ငံရေးလူအခြေအရာပေါ်ပေါက်လာတဲ့လှုပ်ရှားမှုတွေလို့ဒီကျွန်တော်အသိမှတ်ပြပါတယ်ဒါကြောင့်မို့လို့လဲဒီ PDM ပါဝင်ပေါ့နော် PDM လှုပ်ရှားမှုအပါအဝင်ဒီလိုတော့နဲ့ပဲတိကျရတယ်ကိုကျွန်တော်တို့က PDF ကိုညာတော့ကျွန်တော်ပံ့ပိုးသွားမယ်၊ကုညီဆိုင်ရအောင်မယ်ဆိုလို့တရားဝင်ထုတ်ပြန်ခဲ့ပါတယ်။အဲတော့ကျွန်တော်တို့ဒီမှာတော့တစ်ခွက်ချင်းလိုက် PDF ကိုလည်းဒီအစုအပေါင်းနဲ့ဆောင်ရွက်တဲ့တိကျရရှိတော့အချို့တိကျရတွေကတော့တစ်ခွက်ချင်းနေနဲ့ပဲဒီပေါ်မှာဆောင်ရွက်ကြတာတွေရောရှိနေပါတယ
်။အဲတစ်ချိန်ထဲမှာပဲအခုဒီပြည်သူ့ကောက်ွေးတက်တည်ဆိုပြီးတော့ဒီသားလိုက်ပေါ်လာတာရှိပါတယ်။အဲတော့ပြည်သူ့ကောက်ွေးတက်တည်ဒီလက်နက်ကိုက်လှူရှားမှုတွေကိုတိုင်းသားဒီသားတွေမှာခြေဆိုင်ပြီးတော့သင်တန်းပေးနေတာရှိတယ်အကူအညီပေးနေတာရှိတယ်ဆိုပြီးတော့စစ်ကောင်စီသတင်းစာရှင်းလင်းပွဲတွေမှာမကြာခဏဆိုလိုပဲတုံ့ပြန်တာကျွန်တော်သတိထားမိပါတယ်ဆိုအဲ့ဒါနဲ့ပတ်သက်လို့ဒီပြည်သူ့ကော်မတီတက်တီကိုတနန်းပြည်ရန်နဲ့ပတ်သက်လို့ဘယ်လိုရှိပါလဲ
ဒီကိစ္စရတဲ့ကတော့ဒီတစ်ခွက်ချင်းပေါ့နော်အဲဒီတစ်ခွက်ချင်းဆောင်ရွက်ကြတယ်တစ်ခွက်ချင်းတဘောထားအနေနဲ့ဆောင်ရွက်ကြတဲ့အပေါ်မှာတော့ကျွန်တော်တို့ဒီ PPSD လို့လည်းတော့ဒီတဘောထားပြေလို့မရှိပါဘူးဒါတစ်ခွက်ချင်းရဲ့ဆောင်ရွက်ပုံစံအရာကြီးဒီဆောင်ရွက်လို့ကြတာဖြစ်ပါတယ်တနည်းအားဖြင့်ပြောရရင်တော့ကျွန်တော်တို့ဒီဒီတိုင်းလာလည်းနဲ့ကန်တော်လိုက်ပြည်ကြီးလေအားလုံးရဲ့ပုံကြီးမှန်ချက်ပြပါတော့ဒီကဲဆရာနာရှင်ပြည့်ချုပ်နေပြီးတော့ဖဲရဲပြည်တော်မြို့ပြည်တော်ကြီးဖြစ်ပါတယ်ဒီမျိုးမျိုးတော်နိုင်ရင်အင်အားကြီးနေတာလေဒီဖဲရဲပြည်တော်စုထူတော်မျိုးဆရာနာရှင်ပြည့်ချုပ်နေဖို့လုပ်ကြတာဖြစ်တဲ့အတွက်ဒါနီးနာကိုပေါ်ဆောင်တဲ့နီးနာကိုရက်ပြီးပြည့်ပြီးဒါရအတွင်းတရံလေးမပြည့်ရင်းတဲ့ပုံကြီးမှန်ချက်ဥတည်ချက်ပြတဲ့အတွက်ပို့အတိုင်းကာနဲ့ကိုဆောင်ရွက်ကြတာဖြစ်ပါတယ်ဟုတ်ရင်နိုင်ရဲ့အတိုင်းပါဒီပြရတော့ဒါတော့ကွာခြားမှုရှိပြီလေဥပဒေချက်ချင်းရတော့ပြည်သူပါပဲ
ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါလေတိုင်းသားဖွဲ့စည်းတွေခုပြင်ထုံးလို့ပါဝင်တိုင်းသားဖွဲ့စည်းတွေအနေနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်စစ်ဆက်ဆွေးနွေးရမယ်ညှိနှိုင်းဆွေးနွေးရမယ်ဆိုပြီးတော့လုပ်ခဲ့ပြီးတော့အခုဆိုရင် NCA တနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်သဘောတူညီချက်တွေပါထွက်လာခဲ့ပြီးပါပြီဒါပေမဲ့လည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအခြေအနေကဒေသလိုက်လက်နက်ကင်လှူရှားမှုတွေပိုပြီးတော့အားကောင်းလာတယ်ပိုပြီးတော့အဲ့ဘက်ကိုဟိုဥတီလာတာသတိထားမိပါတယ်ခင်ဗျာအဲ့တော့ဒီမှာနိုင်ငံရဲ့ညီငယ်ရေးလုပ်ငန်းစဉ်ကနောက်ပြန်ဆုတ်သွားပြီလား
ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒီဟာကိုဒီ PPSC ကဒီပြီးခဲ့တဲ့အစည်းအဝေးတွေမှာကျွန်တော်တို့တရားဝင်ထုတ်ပြန်ကြေညာခဲ့တာရှိပါတယ်အဲ့ဒါပါလို့ဆိုရင်2020ရွေးကောက်ပွဲရလကိုပယ်ဖြတ်တယ်လို့စစ်ကောင်စီကကြေညာလိုက်တာဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအစဉ်ကူးကြောင်းမှုကိုနောက်ဆုတ်သွားပြီလေနိုင်ငံရေးပြဿနာတွေနိုင်ငံရေးနဲ့ဖြည့်ရှင်းနိုင်မှုတကူကြီးဆိုတော့အဟန့်တာဖြစ်စီတယ်လို့ကျွန်တော်တို့တရားဝင်ထုတ်ပြန်ပြီးပြောတာမျိုးဖြစ်ပါတယ်ဒီနေ့စစ်ကောင်စီရဲ့ဒီအနာတင်းလိုက်တဲ့ဖြစ်စဉ်ဟာကျွန်တော်ရင်းနှီးလုပ်ငန်းစဉ်ကိုရပ်တန့်သွားတာအပြင်ကိုကျွန်တော်တို့တိုင်းပြည်မှာနိုင်ငံရေးအကျက်တဲ့စီးပွားရေးစိတ်ရင်းနိုင်ငံရေးစီးပွားရေးလူမှုရေးအထွေထွေအကျက်ကြီးတွေကိုဖန်တီးလိုက်တာမျိုးပဲကျွန်တော်ဒီကိုကြေညာချင်ပါတယ
်။ဟုတ်ကဲ့ခမင်းထွန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုဖြေချပေးတာ
။ကိုသားညုံဦးစီစဉ်တင်ဆက်ခဲ့တဲ့မြမအရေးဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOE ကတနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOE American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ်Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဘာအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင် VOA အမေရိကန်အတန်ရဲ့2020ခုနှစ်အောက်တိုဘာလ18ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 1.13 ညလိုင်းဒိုမီတာ40 kHz 0.13 ညလိုင်းဒိုမီတာ58 kHz 5.85တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေကသုတအပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာတင်ပြပေးပါမယ်။အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြကြတဲ့မြန်မာဆန်ရသတင်းတွေကိုကောက်နှုတ်တင်ပြပေးမှာပါ။မိုင်းအင်ချင်းနိုင်တင်ပြထားပါတယ်ရှင်
။မင်္ဂလာပါရှင်။ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆန်ရဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မအင်ချင်းနိုင်ပါ။
ဖက်စီခံထားရတဲ့မြန်မာသမ္မတတရားရုံးမှာထွက်ဆိုဆိုတဲ့ခေါင်းစဉ်နဲ့ NHK ဂျပန်သတင်းဌာနမှာဖော်ပြထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ February လအာနာသိန်းချိန်မတိုင်ခင်လေးမှာသူ့ကိုရာထူးကနေနှုတ်ထွက်ဖို့စစ်တပ်ကလာပြီးအတင်းအကျပ်ဖိအားပေးတာကိုလက်မခံခဲ့ဘူးလို့ထိမ့်သိမ်းခံထားရတဲ့သမ္မတဦးဝင်းမြင့်ကထွက်ဆိုခဲ့တယ်လို့ဆိုပါတယ်သမ္မတဦးဝင်းမြင့်ကိုအင်္ဂါနေ့ကရုံးထုတ်စစ်ဆေးခဲ့တာပါသူကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အတူ February 1ရက်နေ့ကလေးကဖမ်းဆီးခဲ့တာဖြစ်ပါတယ်။သမ္မတဦးဝင်းမြင့်ကိုစူပူအောင်လှုံ့ဆော်မှုအပါအဝင်စွဲချက်ပေါင်းများစွာနဲ့ရုံးတင်စစ်ဆေးနေတာပါ။သူရှိနေပြောဆိုချက်အရ February 1ရက်နေ့အစောပိုင်းမှာစစ်တပ်အရာရှိတွေသူ့စီလာပြီးကျမ်းမာရေးမကောင်းတဲ့အတွက်ယာဒူးကနေနှုတ်ထွက်ဖို့ပြောဆိုခဲ့ကြောင်းသမ္မတဦးဝင်းမြင့်ကထွက်ဆိုခဲ့တယ်လို့ဆိုပါတယ်။ဒါအပြင်တကယ်လို့ငင်းဆန်မယ်ဆိုရင်တမရအနေနဲ့ NDA အများအပြားရှိနိုင်တယ်လို့စစ်အရာရှိတွေကချိန်ချောက်ခဲ့ပေမဲ့သူကတော့ကျမ်းမာရေးအခြေအနေကောင်းမွန်ပြီးစစ်တပ်ပြောတာကိုလက်ခံမဲ့အစားတေရာကပုံပြီးကောင်းတယ်လို့ပြန်ပြောခဲ့ကြောင်းတမရဦးဝင်းမြင့်ကထွက်ဆိုခဲ့တယ်လို့ဆိုပါတယ်။မြန်မာစစ်တပ်ကတော့သူတို့အာဏာသိမ်းခဲ့တာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖြစ်တယ်ဆိုတာကိုအကြောင်းပြဖို့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ပါတီအပြည့်အသက်အနိုင်ရခဲ့တဲ့2020ပြည့်ရွေးကောက်ပွဲမှာမဲလိန်လည်မှုတွေရှိခဲ့တယ်ဆိုပြီးဆွဆွဲပြောဆိုထားပါတယ်။ဒါပေမဲ့ဥပဒေကျွမ်းကျင်သူတချို့ကတော့ဦးဝင်းမြင့်ကိုဖမ်းဆီးပြီးအရင်စစ်ဘိုလ်ချုပ်ဟောင်းတဦးဖြစ်တဲ့ဒုသမ္မတကိုသူ့နေရာမှာအစားထိုးခန့်အပ်နိုင်ငံတော်အရေးပေါ်အခြေအနေကြေညာတာဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးမှတ်ချက်ပေးခဲ့ကြပါတယ်။အခုလိုသမရဦးဝင်းမြင့်ရဲ့ထွက်ဆိုချက်ကြောင့်စစ်တပ်အာဏာသိမ်းမှုဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုတဲ့ဒီမိုကရေစီလိုလားသူတွေရဲ့ဆွဆွဲပြောဆိုချက်တွေကိုပိုးပြီးခိုင်မာစေကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။အာဆီယံနဲ့မြန်မာဆက်ဆံရေးတင်းမာနေတဲ့အထူးတန်တမန်ရဲ့မြန်မာခီးစဉ်ဖြတ်သိမ်းမှုဆိုတဲ့ခေါင်းစဉ်နဲ့ AP သတင်းမှာ Grand Back ရေးသားထားတဲ့ဆောင်းပါးကိုဆက်လက်တင်ပြမှာပါ။အာဆီယံအထူးတန်တမန်ကမြန်မာနိုင်ငံခီးစဉ်အတွင်းတွဲဆောင်ဖို့အဆိုပြုထားသူတွေတဲ့ထောက်ချခံရတဲ့အရတားကောင်းဆောင်ဒေါက်ဆန်းစုကြည်နဲ့အခြားသူတွေနဲ့တွဲဆောင်ခွင့်မရနိုင်ကြောင်းသူတို့အကြောင်းပြန်ကြားပြီးတဲ့နောက်အထူးတန်တမန်ကခီးစဉ်ကိုရုတ်တရက်ဖျက်သိမ်းခဲ့ကြောင်းမြန်မာစစ်ကောင်စီကကြာသပတေးနေ့မှာတင်းထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်။ခီးစဉ်ဖျက်သိမ်းမှုဟာအထူးတန်တမန်ရဲ့လှုပ်ဆောင်မှုကိုဟန်တားတဲ့အတွက်မြန်မာစစ်ကောင်စီကိုအပြစ်ပေးဖို့တချို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားတွေကိုပိုးပြီးတင်းမာစေပါတယ်။မလေးရှားနိုင်ငံကဆိုရင်ဒီလနှောင်းပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုဖိတ်ကြားခြင်းမပြုဖို့အဆိုပြုထားပါတယ်။ဒီသတင်းပတ်အတွင်းမြန်မာနိုင်ငံကိုလာဖို့သဘောတူထားပြီးဖြစ်ပေမဲ့သူတွဲဆောင်လူသူတွေနဲ့တွဲခွင့်ရမှာမဟုတ်ဘူးလို့အကြောင်းပြန်ကြားခဲ့ပြီးတဲ့နောက်အာဆီယံအထူးတန်တမန်ဖြစ်တဲ့ဘရူနိုင်းဒုတိယနိုင်ငံသားရဲ့ဝန်ကြီးအေရဝွန်ယူဆပ်ကခီးစင်ကိုဖျက်သိမ်းခဲ့ကြောင်းစစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံဟာပြည်ရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဦးစားပေးဆောင်ရွက်နေတာကြောင့်တည်ဆဲဥပဒေတွေနဲ့အညီခွင့်ပြုချက်ထက်ကျော်လွန်တဲ့တောင်းဆိုချက်တချို့ကိုလက်ခံဖို့ခက်ခဲလိမ့်မယ်လို့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနရဲ့အကြေညာချက်ကဆိုပါတယ်။အာဆီယံအနေနဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ခြင်းမရှိရဆိုတဲ့အခြေခံမူဝါဒဟာမြမရေးကင်တွေရမှာအဟန့်အတားဖြစ်နေပါတယ်။ဒါပေမဲ့လည်းတချို့သောအဖွဲ့ဝင်နိုင်ငံတွေကတော့မြမနိုင်ငံကမငြိမ်မသက်ဖြစ်နေတဲ့အခြေအနေဟာဒေတာရင်းတည်ငြိမ်ရေးအတွက်ပါ NDA ဖြစ်စေနိုင်တာကြောင့် အရေးယူလှုပ်ဆောင်မှုဟာညှတာမှုရှိတယ်လို့ယူဆထားကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးအကျပ်အတည်းဆိုးရွားမှုကြောင့်ငွေကြေးတန်ဖိုးကျဆင်းပြီးဒေါ်လာအကျပ်အတည်းနဲ့ရင်ဆိုင်နေရဆိုတဲ့ခေါင်းစဉ်နဲ့ Bloomberg စီးပွားရေးသတင်းစာဆောင်မှာခိုင်လင်းကျော်နဲ့လီလီယန်ကာရူနန်ဂန်ပူးတွဲရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ်ကန့်သတ်ချက်တွေရှိနေတာ CDM အာနာဖီဆန်ရေးလှုပ်ရှားမှုတွေကြောင့်ပုံမှန်စီးပွားရေးလုပ်ငန်းတွေနဲ့ပို့ကုန်လုပ်ငန်းတွေထိခိုက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာမကြုံစဖူးဒေါ်လာရှားပါမှုအကျပ်အတည်းဖြစ်နေခြင်းပြည်ရင်းငွေကြေးကျဆင်းနေမှုဟာသွင်းကုန်စရိတ်ကိုမြင့်တက်စေသလိုကပ်ဘေးရဲ့စိန်ခေါ်မှုတွေအာနာသိမ့်ပြီးတဲ့နောက်ဗန္နာရေးအရာအထူးကြံမှုတွေနဲ့ရုန်းကန်နေရတဲ့မြမစီးပွားရေးကိုပိုးပြီးဆိုးရွားစေခဲ့ပါတယ်။ February လအာနာသိမ့်ပြီးကတည်းကကျပ်ငွေတန်ဖိုး90ရာခိုင်နှုန်းလောက်ကျဆင်းခဲ့တဲ့အကြောင်းရင်းတွေမှာ American ပြည်ထောင်စုမှာရှိတဲ့မြမရဲ့အရန်နိုင်ငံသားငွေထိန်းချုပ်ခံရမှုနဲ့ပပေါင်းစုံပါဝင်သဘောတူထားတဲ့အကူအညီတွေယာယီရပ်ဆိုင်းထားမှုတွေလည်းပါဝင်တယ်လို့ဆိုပါတယ်။ဒီနှစ်ခုစလုံးဟာနိုင်ငံသားငွေရရှိရေးအဓိကအရင်းမြစ်တွေဖြစ်ပါတယ်။ငွေသားထုတ်ယူမှုကန့်သတ်ချက်တွေဟာဘဏ်တွေမှာငွေအနှံဖို့အတွက်စိုးရိမ်မှုတွေကိုဖြစ်ပေါ်စေပြီးအမေရိကန်ဒေါ်လာဒါမှမဟုတ်စင်ကာပူဒေါ်လာဒါမှမဟုတ်ထိုင်းဘတ်လိုငွေကြေးတွေကိုပဲကြည်ကြဲပြက်ပြက်ရှာဖွေကင်ဆောင်ဖို့လှုံ့ဆော်ပေးနေတာဖြစ်တယ်လို့လေလာသူတွေကသုံးသပ်ပါတယ်။ဒေါ်လာငွေအကျပ်အတည်းကိုကြိုက်ကြိုက်ဖြည့်ရှင်းတဲ့အနေနဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်ကနိုင်ငံသားငွေအထောက်ပံ့တွေကိုအချိန်မြင့်တင်တာပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ရပ်ပေါင်း30အတွင်းဝင်ငွေတွေကိုအနှံကြဖို့အမိန့်ပေးတာစတဲ့ကြိုးပမ်းချက်တွေဟာကျပ်ငွေတန်ဖိုးကျဆင်းမှုကိုထိန်းချုပ်ဖို့အောင်မြင်မှုမရခဲ့ဘူးလို့ဆိုပါတယ်။ငွေကြေးဆိုင်ရာအတက်အကျတွေကိုလေ့လာသုံးသပ်နေသူအာရှထိပ်တန်းပညာရှင်တဦးရဲ့အဆိုအရဒီနှစ်အကုန်ပိုင်းလောက်မှာဒေါ်လာကိုမြန်မာကျပ်ငွေ2400အထိကျဆင်းနိုင်တယ်လို့2022အကုန်မှာကျပ်ငွေ3200အထိရောက်ရှိသွားနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒေါ်ဆတ်စုကြည်ဦးဆောင်တဲ့အရတအစိုးရကိုစစ်တပ်ကဖြုတ်ချခဲ့တဲ့အတွက်လမ်းမော်ထွက်ဆန္ဒပြမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့အတိုင်းပြည်မှာအခုလိုငွေကြေးရောင်းဝယ်မှုအပေါ်ထိခိုက်မှုဟာနောက်ဆုံးအကျပ်တဲတစ်ခုဖြစ်လာတယ်လို့ဆိုပါတယ်။ကိုဗစ်ကာကွယ်ရေးတနိုင်ငံလုံးအနှံ့ကန့်သတ်ချက်တွေရှိနေတာဆေးရနာသိမ့်မှုကိုစန့်ကျင်တဲ့အမိတ်မနာခံရေး CDM လှုပ်ရှားမှုတွေဟာပုံမှန်စီးပွားရေးလုပ်ငန်းတွေပေါ်တက်ရောက်မှုရှိခဲ့တယ်လို့အထည်ချုပ်လုပ်ငန်းလေယာထွက်ကုန်အပါအဝင်အခြားကုန်စည်တင်ပို့မှုတွေကိုကျဆင်းစေခဲ့ကြောင်းဆောင်းမမှဖော်ပြထားပါတယ်ရှင်
။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။
မိုင်းအင်ချင်း၌စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ဗတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။မအေးတန်တာကျော်စီစဉ်တင်ဆက်ထားပါတယ်ရှင
်။ရဲ့ကင်းရှင်ပြမင်္ဂလာရှိနေဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမေတ္တာတည်လက်ဆောင်ဖြစ်နေမြန်မာသချင်းတွေတို့နဲ့လည်းဖြောပြေးပေးဦးမှာဖြစ်ပါရဲ့နော်အခုအရင်ဦးဆုံးမင်္ဂလာအရမ်းရှိတဲ့နှုတ်ခွန်းဆက်စကားလေးပြောလာတဲ့ဒီ Facebook ပေါ်ကသောရရှင်ရဲ့မှတ်ချက်လေးကိုပြောပြပေးခြင်းပါတယ်ချစ်ချင်းမြတ်တာဆိုတဲ့သွားရှင်မှာမင်္ဂလာနဲ့နဲ့ခင်မှာမြမပြည်ကြီးပြည်ရင်းစစ်အမြန်ငိမ့်ပြီးတော့လွတ်လပ်သောဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ကြီးပြန်ပြီးတော့ထူထောင်နိုင်ပါစေပြည်သူတွေအားလုံးစစ်အာဏာရှင်စနစ်လက်အောက်ကနေလွတ်မြောက်ပါစေဘေးရန်ကင်းကြပါစေတဲ့ချစ်ချင်းမြတ်တာဆိုတဲ့ Facebook အကောင့်ပိုင်ရှင်ဆုတောင်းပေးလာတာဖြစ်ပါတယ်ကျေးဇူးအထူးတင်ပါတယ်ရှင်နောက်ထပ်သွားရှင်ဖာနဒွန်ကိုဝင်းဆိုတဲ့သွားရှင်ကတော့ကျွန်တော်တို့စီကို Messenger ကနေပြီးစာရေးလာတာပါYouTube channel နှစ်ခုလောက်လုပ်ပါလားတဲ့ USA ပဲဖြစ်ဖြစ် UK ပဲဖြစ်ဖြစ်မြမပြည်သူတွေကိုကူညီပေးလို့ရအောင်ပါလူတွေများများကြည့်လို့လွယ်လွယ်ကူကူရအောင်ပါ Facebook မှာရောတင်ပေးပါလူတွေ share လို့လွယ်လွယ်ကူကူရအောင်လို့ video မှာမြမဘာသာနဲ့အင်္ဂလိပ်ဘာသာပြန်နှစ်မျိုးလုပ်ပါတခြားနိုင်ငံတွေလည်းကြည့်လို့ရတယ်တပတ်ကိုနှစ်ရက်လွှင့်ပေးပါစနေနေ့အင်္ဂါ video 17 မိနစ် 12 မိနစ်ကောင်းမယ်လို့ထင်ပါတယ်တဲ့ဟုတ်ကဲ့ဒီသောရရှင်ဖာနန်ဒိုဆိုတဲ့သောရရှင်ဖြစ်ပါတယ်ဟုတ်ကဲ့ပါရှင်ဒီသောရရှင်ပြောလာတဲ့ YouTube channel တင်ပေးပါဆိုတာသဘောပေါက်ပါတယ်เนาะဒ မယ့်အင်္ဂလိပ်လိုရောဗမာဘာသာနဲ့ပါဗီဒီယိုကို7မိနစ်12မိနစ်စာတင်ပေးပါဆိုတာဘယ်လိုဗီဒီယိုမျိုးကိုပြောတာလဲတော့ကျွန်မသိပြီးတော့သဘောမပေါက်ပါရှင်ဒါမဲ့ကျမတို့ VOA ရဲ့ YouTube ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဒီလက်စာတွေပြောပြပေးချင်ပါတယ်နော်ကျမတို့က VOA ထုတ်လွှင့်ချက်တွေအားလုံးကို YouTube ပေါ်မှာလည်းတင်ထားပေးတာပါဒါရိုက်ထုတ်လွှင့်ချိန်မှာလည်းရုပ်မြင်သံကြား web စာမျက်နှာနဲ့ Facebook နီးတူ YouTube မှာဒါရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်ကျမတို့ YouTube လိပ်စာက youtube.com/VOA Burmese channel ဖြစ်ပါတယ်။အရင်တော့ကမမနိုင်ငံကသွားရရှင်နေ YouTube ကိုတိတ်ပြီးတော့မတုံးကြပေမဲ့လည်းအခု Facebook ပြတ်တဲ့အခါပြတ်တာတွေဖြစ်လာတယ်တောင်မလို့ YouTube မှာလာပြီးတော့ကြည့်ရတဲ့သူတွေအရင်တော့ကထက်ပိုများလာတာကိုတွေးရပါတယ်နော်။ဘလိုနည်းနဲ့ပဲဖန်တဲ့နည်းတွေအားလုံးနဲ့အဆင်ပြေလွယ်ကူပါစေလို့ဆုတောင်းပါတယ်။ကျေးဇူးတင်ပါတယ်။ VOA အစီအစဉ်ကိုနားဆင်လာတာနှစ်ပေါင်း20ရှိပါတော့မယ်ဆိုပြီးတော့ရေးလာတဲ့နောက်ထပ်သွားရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ Messenger ကနေရေးလာတဲ့ဒီသွားရရှင်က
မင်္ဂလာပါ VOA ရေကျွန်တော်က2000ခုနှစ်လောက်ကစပြီးတော့ VOA ကိုနားထောင်ခဲ့တဲ့သူပါ English lesson လေးနဲ့ဥကြောစံသာတွေးဆမိ мян ငန်းလေးတွေကိုတိတ်နှစ်သက်သူပါ Internet ခေတ်စားလာတဲ့အချိန်မှာလဲ Radio လေးနဲ့ပဲခုထိနားထောင်တတ်သူပါတိုင်းပြည်လိုအပ်ချိန်တိုင်းလိုတဲ့နေရာကနေကျွန်တော်ရက်တည်ခဲ့ပါတယ်အရင်ကနိုင်ငံရေးသမား COVID ကာလကယ်ဆယ်ရေးသမားခုတိုက်ခိုက်ရေးသမားအဖြစ်ပေါ်လေခုတော့စီးရေးတင်နီးပြအဖြစ်ပြန်တာဝန်ထမ်းနေပါတယ်ပြောချင်တာကကျွန်တော်လိုလူသားတွေအတွက် VOE ဟာအားသေးတစ်ခွက်ဖြစ်နေတဲ့အတွက်အရန်ကျေးဇူးတင်ကြောင်းပြောတာပါအမြဲတမ်းအောင်မြင်ပါစေ VOE ဥစီသူအောင်မြင်တဲ့အတူ VOE အဖွဲ့သားအားလုံးကံကောင်းပါစေကျန်းမာပါစေလို့လည်းဆုတောင်းပေးပါတယ်အင်တာနက်ဖုန်းလိုင်းတွေမမီတဲ့တောနယ်ကြီးနေရာမှာတုန်းကဆိုကျွန်တော်ရဲ့ရေဒီယိုလေးကကျွန်တော်အချစ်အဆုံးမိသားစုတူလို့ပါပဲ VOE ကျေးဇူးပါနော်ဒီစကားလေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြလို့ရရင်ဖော်ပြပေးပါနော်။ VOE ကိုမီဒီယာကောင်တစ်ခုအဖြစ်အမြဲလေးစားပါတယ်
။ဟုတ်ပါရင်အင်တာနက်လိုင်းတွေဖုန်းတွေမမီတဲ့ခါမှာတော့ရေဒီယိုကသတင်းတွေရရှိဖို့အတွက်အကောင်းဆုံးမိတ်ဆွေဖြစ်ပါတယ်နော်။တော်ရဲတောင်တွေကနားဆင်နေတဲ့သောရရှင်တွေလည်းအားလုံးဘေးရန်ခင်းရှင်းကြပါစေလို့ဆုတောင်းမိပါတယ်။နောက်ထပ်သောရရှင်တယောက်ရဲ့အစာကိုလည်းဆက်ပြီးဖော်ပြပေးပါဦးမယ်။မင်္ဂလာပါ VOE 102 100သားများခင်ဗျာလို့နှုတ်ဆက်လာတဲ့သောရရှင်ကလည်းနာမည်တော့မဖော်ပြပါနဲ့လို့ဆိုလာတာပါသူကကျွန်တော်ဟာမြန်မာနိုင်ငံကပထမဦးဆုံး PDF အပတ်စဉ်တကြောင်းစင်မှာ CRP မှာတင်ထားတဲ့ပထမဦးဆုံး PDF ဗီဒီယိုဖိုင်တွေကတင်တဲ့ဆင်ပွဲကကျွန်တော်တို့ရဲ့အပတ်စဉ်ကပါဆိုပြီးတော့ဒီတော့ရှင်အဲ့ဒီဓာတ်ပုံလေးနဲ့တကွာအစာရေးလာတာပ
ါကျွန်တော်ကတော့ VOA ဝိုင်းတော်သားများကိုအကိုအမလို့ပဲခေါ်ချင်ပါတယ်ကျွန်တော်လည်း VOA ဝိုင်းတော်သားတွေလို့သတင်းတင်ဆက်တာတွေလုပ်ချင်ပါတယ်စစ်သက်အာဏာမသိငင်ကဆိုကျွန်တော်လည်းအလွတ်တန်းသတင်းတော့ပေါ့အခုတော့ကျွန်တော်ရဲ့မျှော်လင့်ချက်တွေအားလုံးပျောက်နေရတာပါဒါကြောင့်သတင်းမှန်တွေကိုအချိန်နဲ့အမျှတင်ဆက်ပေးနေတဲ့ VOA ကအကိုအမတွေကိုကြည့်ပြီးအားရကျေနပ်နေရပါတယ်ဗျာ VOA ဝိုင်းတော်သူဝိုင်းတော်သားများလုံရင်စနက်ပြည့်ဝကြပါစေ
ကြိုက်ထူတာတော်ရရှင်ဖြစ်ပါတယ်အရင်ကသတင်းတင်ပြသူဖြစ်ကနေအခုသတင်းနားထောင်သူမြန်မာဒီမိုကရေစီအရေးလက်နက်ဆွဲကိုင်းတော်လှန်နေသူတို့ဖြစ်ပါတယ်ဗီဒီယိုအစီအစဉ်တွေနောက်ပြီးတော့လက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီအကြောင်းအရာတွေကိုနားဆင်ပြီးတော့ဆွေးနွေးရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းဖော်ပြပေးစီမားနေနော်ငွေကြေးဖောင်းပန်းမှုအကြောင်းကိုဆွေးနွေးခြင်းလို့ပါလို့ရေးလာတဲ့သောရရှင်ဗလာကြီးကတော့မြန်မာနိုင်ငံမှာလက်တွေ့ကြုံတွေ့နေရတဲ့စီးပွားရေးအခြေအတဲကိုသူမြင်တဲ့ရှုထောင့်ကနေဆွေးနွေးလာပါတယ
်အခုဖြစ်ပေါ်နေတဲ့အခြေအနေတရက်ကကျွန်တော်ကြိုတွေးထားခဲ့ပြီးမဲ့အခုလောက်အခြေအနေဆိုးမယ်လို့မထင်ခဲ့ပါဘူးအဓိကကျတဲ့အခြေခံအကြောင်းရင်းတွေအများကြီးတွေကမှပထမဆုံးတစ်ခုကိုသုံးသပ်ရမယ်ဆိုရင်ယုံကြည်မှုပျောက်ဆုံးတဲ့အချက်ပဲဖြစ်ပါတယ်။တစ်ကနေပြန်မဆခြင်းပေမဲ့ COVID ကာလအတွင်းအာဏာထသိမ်းလိုက်တာကစပြီးတော့အမားကြီးတစ်ခုကိုဆက်လိုက်တာပါ။စစ်ကောင်းဆောင်တွေကအာဏာသိမ်းရေးကိုပဲအစီအစဉ်ရေးဆွဲထားပြီးတော့နောက်ဆက်လိုက်တဲ့ဒီစစ်ကမ်းပလန်ကိုရေးဆွဲမလာတာကအခုလိုအခြေအနေကိုရောက်လာစေပါတယ်။စစ်ကောင်းဆောင်တွေမပြင်ဆင်ထားခဲ့တဲ့အလှည့်အပြောင်းတွေတဲကတချို့ကိုပြောရမယ်ဆိုရင်တော့ CDM လှုပ်ရှားမှုရဲ့ PDF ပေါ်လာတာရဲ့ပြပစီပွားရေးပိတ်ဆို့မှုတာမကပြည်တွင်းမှာစေုပ်စုကိုငွေကြေးစည်းစိမ်မှုမပြုလုပ်ရေးအစီအစဉ်နောက်တရုတ်နိုင်ငံရဲ့ယုံကြည်မှုအပြည့်အဝမရတာစရရပါပဲစာရှိမာဆိုလို့နောက်ရက်ဒီမှာထပ်ပြီးတော့ဆွေးနွေးပါမယ
်စာရှိမာဆိုလို့နောက်ရက်ဒီမှာဆက်ပြီးတော့ဆွေးနွေးပါဦးမယ်ဆိုပြီးတော့ကိုဗလာကြီးဆိုတဲ့သောရရှင်မြန်မာနိုင်ငံကစီပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆခြင်းနဲ့ဆွေးနွေးလာတာဖြစ်ပါတယ်အခုပြောသွားသလိုပဲမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ရေးသားလာကြတဲ့စာတွေကတော့ခုနောက်ပိုင်းမှာပို့ပြီးတော့များပါတယ်နော်ဒီထဲကနောက်ထပ်သောရရှင်တယောက်ကတော့ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုပြောလာပါတယ
် VOA ကိုအရန်ကျေးဇူးတင်ပါတယ်သတင်းတွေထုတ်လွှင့်ပေးလို့ပါ UN ဆိုတာတကယ်တော့မရှိသင့်တော့ဘူးဗ ဘာလို့လဲဆိုတော့ဆုံးဖြတ်ချက်တစ်ခုကိုချဖို့နှစ်နဲ့ချီနေတယ်လိုအပ်ရင်လိုအပ်တယ်လို့ဆုံးဖြတ်ချက်မချနိုင်ဘူးမြန်မာနိုင်ငံကအပြစ်မဲ့လူတွေထောင်နဲ့တောင်းနဲ့သေးနေတာရဲ့ UN ရဲ့စကားတွေစစ်တပ်ကအဖက်မလုပ်တာတွေသာကြည့်ရင် UN အဖွဲ့ရဲ့တိတ်ခါတော်တော်ကြာနေပါတယ်မိဖက်နိုင်ငံတွေကိုချစ်တယ် VOA ကိုချစ်တယ်ဒါပေမဲ့ UN ကမြန်မာနိုင်ငံကအသက်ပေါင်း၅သန်းလောက်သေးရင်တော့ဝင်လာလိမ့်မယ်လို့မျှော်လင့်ပါတယ
်ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံအရေးမှာထိထိရောက်ရောက်ကူညီနိုင်ခြင်းမရှိတာအတွက်အထူးစိတ်မကောင်းဖြစ်ရပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်နောက်ထပ်သောရရှင်တစ်ယောက်ကတော့ VOA ဝိုင်းတော်သားများမင်္ဂလာပါလို့အစားချီပြီးတော့သူကတော့ကျမတို့မြန်မာနိုင်ငံတည်ရှိတဲ့ဒေတာရင်းအဖွဲ့အစည်းကြီးဖြစ်တဲ့ ASEAN နဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်
VOA သတင်းတွေနားထောင်ပြီးတော့ပြည်သူတွေမျက်စိပွင့်နားပွင့်ဖြစ်ရတာနှစ်ပေါင်းကြာခဲ့ရပြီမို့ကျေးဇူးတင်ကြောင်းထပ်ပြောပါရစေကျွန်တော်စိတ်ထဲဘူးရင်မကြတာလေးရှိလို့ပါကျွန်တော်ညံမီတလောက်တော့အာဆီယံအဖွဲ့အစည်းဆိုတာကပြည်သူကိုကူစားပြုတဲ့နိုင်ငံအကျိုးတနည်းအားဖြင့်နိုင်ငံကိုကူစားပြုတဲ့ပြည်သူအများအကျိုးဆောင်ရွက်ဖို့ဖွဲ့ထားတာလို့ယူဆပါရတယ်။အခုတော့မြေပြင်နေသားတွေအရတွေ့မြင်ရတာကအာဆီယံနိုင်ငံအုပ်ချုပ်သူခေါင်းဆောင်အချင်းချင်းရဲ့အကျိုးကိုပဲရှေ့ရှုနေတဲ့အနေအထားမျိုးကြီးလားဗျ။ဥပမာကျွန်တော်မြန်မာနိုင်ငံကိုကြည့်ပါ။နိုင်ငံကိုကူစားပြုတဲ့ပြည်သူအများမှာကိုယ်စိတ်နှလုံးသုံးပါအတိဒုက္ခရောက်နေတာကိုအာဆီယံခေါင်းဆောင်တချို့ကကိုချင်းစာစိတ်အလျင်းမရှိပဲလက်တဆုပ်စာအာဏာရှင်တွေရဲ့ယူသွတ်မှုကိုသူသိကြီးနဲ့ဘာလို့များတူဝေနေအောင်လုပ်ပြနေရလဲကျွန်တော်နဲ့ပြည်သူအများစုတွေကတော့အာဆီယံဖွဲ့ဆိုတာကခေါင်းဆောင်ပိုင်းတွေအချင်းချင်းဖိမပြီးတော့လှုပ်ဆောင်မှုဖွဲ့စည်းထားတဲ့အဖွဲ့မဖြစ်စေချင်ပါဘူးပြည်ရင်းဝင်မဆွတ်ဖက်ရတာဟာစင်ကြေမဖြစ်စေဘဲနဲ့ပြည်သူတွေရဲ့ငရဲတွင်းကြနေမှုကိုတော့ကယ်ထုတ်နိုင်လို့ရမှာပါ
ဒါကတော့အာဆီယံအဖွဲ့နဲ့ပတ်သက်တဲ့သူ့ရဲ့အမြင်သဘောထားဖြစ်ပါလိမ့်ပြီးခဲ့တဲ့တောက်ကြနေကပဲဒီလောက်ကုန်ကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ကြားဘူးဆိုတဲ့သတင်းတော့တွေ့လိုက်မယ်ထင်ပါတယ်နော်နောက်ပိုင်းမှာအာဆီယံကမြန်မာရေးနဲ့ပတ်သက်ရင်နည်းနည်းပို့ပြီးပြက်ပြက်သားသားကင်ရယ်မှုတွေရှိတယ်ဆိုပြီးတော့နိုင်ငံရေးသုံးသပ်သူတွေကတော့ပြောနေကြပါတယ်သောရရှင်တွေရဲ့ဘေးစာတွေကိုဒီရပတ်ဒီမာနဲ့ရက်ချင်ပါတယ်ရှင်နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်အခုတော့တိတ်ချစ်သောရရှင်နေကိုစောင့်နိုင်ရဲ့တခြင်းလေးတစ်ပုံနဲ့ဖြောပြပေးကြပါတယ်ရှင်သူရေးသားဆက်ဆိုထားတဲ့နေပြည်တော်မျှော်ရင်းဝေးဆိုတဲ့တခြင်းလေးကိုသောရရှင်နေတူတူနားဆင်ပြီးခံစားကြည့်ရအောင်ပါအားလုံးနှစ်ထိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော
်ပီတီတော့ဖြစ်ရတယ်လူတချို့ကအပိရေတဏီကောင်အောင်လူမှုရေးအကျိုးဆောင်လေသူလူအများကနှံပါရေကျွန်တော်တို့ကမဆိုးဘူးပဲကိုညင်းနေနေနိုင်တလားရှိတာကိုနေခေကူပြောင်းချိုးချောင်းရေရာသီဥတုမကောင်းမှုရေเมตยาตนัตยาญาณมาเปียจิตต้องเปียวจานินอกจองเยมีจานินสาลองเยบยาจอซาเปียบยาจออเยนลานิดุชีจาช่วยปิรอมโยลีดามะเวบุติจาเยนลานิดุชีจาช่วยปิรอมโยลีดาWe believe they
die. ဆောင်းနိုင်တီဆိုတဲ့နေပြည်တော်မျှော်ရင်းဝေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။သူ့တခြင်းတွေကစာသားထဲမှာပါတယ်လို့မျိုးရွှေပြည်တော်မျှော်တိုင်းမဝေးရပါစေနဲ့လို့ဆုတောင်းကြရအောင်ပါနော်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငရင်းနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ပျော်ရွှင်ပါစေများတကား။အဆင်ပြေပါစေတနည်းမှာ။ပျော်ရွှင်ပါစေများတကား။ပစ်တီတော့ပြန်တယ်။လူတစ်ချက်ကအပေးတယ်။你跟我路不一就算你的就能牵压的世界我们的皮皮看巧克力三个不提斯泰瑞林西达加里原来你就是家却比较牛力量微不增强原来你就是家却比较牛力量微不累
နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းဖတ်ဆင်ခဏကိုနားဆင်ခဲ့ရတာပါအခုတော့သတင်းတွေတဲကသုတအဖတ်ဆင်ခဏကိုဆက်ပြီးတော့တင်ပြပေးပါမယ်ဒီသတင်းဖတ်မှာတော့မြန်မာအရေးနဲ့ပတ်သက်လာရင်အလေးထားဆောင်ရွက်တတ်တဲ့ European Union EU လို့ခေါ်တဲ့ဥရောပသမ္မတအကြောင်းမညွညွလင်းပြောပြပေးထားပါတယ်ရှင်
EU ဥရောပသမဂ္ဂကိုဥရောပတိုက်ထဲမှာရှိတဲ့နိုင်ငံတွေအချင်းချင်းကြားမှာဒေသရင်းလုံခြုံရေး၊ငြိမ်းချမ်းရေး၊စီးပွားရေး၊စရာတွေပဲဆုံဖွံ့ဖြိုးတိုးတက်စေဖို့နဲ့ဒေသရင်းနေထိုင်ကြတဲ့ပြည်သူလူထုတွေဒီမိုကရေစီထွန်းကားပြီးလွတ်လပ်ပြီးတရားမျှတတဲ့တရားဥပဒေစိုးမိုးမှုတွေရှိစေဖို့ရည်ရွယ်ပြီးဥရောပနိုင်ငံတွေစုပေါင်းဖွဲ့စည်းခဲ့ကြတဲ့အင်အားကြီးအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ဒါ့အပြင် EU မှာပါဝင်တဲ့အဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့ကုန်စည်နှုန်းတည်ငြိမ်ပြီးတာရူညီမျှတဲ့စီးပွားရေးတိုးတက်လာစေဖို့လူနေမှုစနစ်တွေမြင့်မားလာစေဖို့သဘာဝပတ်ဝန်းကျင်ကိုစုပေါင်းထိန်းသိမ်းကြဖို့သိပ္ပံနည်းပညာတွေထွန်းကားလာစေဖို့မတူကွဲပြားတဲ့ယဉ်ကျေးမှုဓလေ့ထုံးစံတဲ့ဘာသာစကားတွေကိုလေးစားလိုက်နာကြဖို့ဆိုတဲ့ရည်ရွယ်ချက်တွေကလည်းအဓိကပါဝင်ပါတယ်။အဲဒီနောက်မှာတော့ကမ္ဘာတစ်ဝှမ်းဒီမိုကရေစီပေါ်ဆောင်ရေးနဲ့ငြိမ်းချမ်းရေးစံမာရေးပညာရေးယာနေဥရုထိန်းသိမ်းရေးလုပ်ငန်းတွေအတွက်ကိုပါပံပိုးကူညီဆောင်ရွက်လာပါတယ်ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ပိုင်းနှစ်တွေကစပြီးစီးလုံးညီညွတ်တဲ့ဥရောပနိုင်ငံတွေအားလုံးစုပေါင်းပါဝင်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်နိုင်ဖို့စဉ်ဆက်မပြတ်ကြိုးပမ်းခဲ့ကြတာပါပထမဆုံးအဆင့်အနေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ဖို့1958ခုနှစ်မှာ European Economic Community EEC လို့ခေါ်တဲ့ဥရောပစီးပွားရေးဆိုင်ရာလူမှုအဖွဲ့အစည်းကို Belgium, Germany, ပြင်သစ်အီတလီ၊လူဇင်ဘာ့၊နယ်သာလန်စတဲ့နိုင်ငံ6နိုင်ငံနဲ့စတင်ထူထောင်ခဲ့ပါတယ်။အဲဒီနောက်ဥရောပနိုင်ငံတွေအများစုပါဝင်လာကြပြီး1993ခုနှစ်မှာတော့ European Economic Community EEC ကနေ European Union EU ဆိုပြီးအဖွဲ့အစည်းပြောင်းလဲခဲ့ပါတယ်။2020ခုနှစ်ဇန်နဝါရီလ31ရက်နေ့မှာတော့ United Kingdom UK ဟာ EU အဖွဲ့ကနေနှုတ်ထွက်ခဲ့ပါတယ်။အခုလောလောဆယ်မှာတော့ဥရောပသမဂ္ဂမှာအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံရှိပါတယ်။အဲ့ဒီနိုင်ငံတွေကတော့ Austria, Belgium, Bulgaria, Croatia, Cyprus, Czechia, Denmark, Estonia, Finland, Piente, Germany, Greece, Hungary, Ireland, Italy, Latvia, Lithuania, Luxembourg, Malta, Netherlands, Poland, Portugal, Romania, Slovakia, Slovenia, Spain, Sweden တို့ဖြစ်ကြပါတယ်။ဥရောပသမဂ္ဂရဲ့တရားဝင်ဘာသာစကားကိုတော့24မျိုးသတ်မှတ်ထားပါတယ်။ဥရောပသမဂ္ဂရဲ့ဘုံငွေကြေးစနစ်အဖြစ်လဲယူရိုငွေကို1999ခုနှစ်မှာသတ်မှတ်ကျင့်သုံးခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံ28နိုင်ငံထဲက19နိုင်ငံဟာယူရိုငွေကြေးစနစ်ကိုသုံးစွဲကြပါတယ်။ဥရောပကိုအလဲပတ်သွားတဲ့အခါဥရောပသမဂ္ဂရဲ့ရှန်ဂန်လို့ခေါ်တဲ့ဗီဇာကိုရှောက်ထားနိုင်ပြီးတော့အဲ့ဒီဗီဇာရှိရင်သတ်မှတ်ထားတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ကိုသီးသန့်ဗီဇာထပ်ယူစရာမလိုပဲသွားလာနိုင်မှာပါ။ဥရောပသမဂ္ဂမှာဥရောပပါလီမန်ဥရောပကောင်စီဥရောပသမဂ္ဂကောင်စီဥရောပကော်မရှင်ဥရောပဗဟိုဘဏ်အပါအဝင်စီမံအုပ်ချုပ်မှုဆိုင်ရာကဏ္ဍကြီး15ခုရှိပါတယ်။ဥရောပသမဂ္ဂရဲ့အဓိကအကြဆုံးမန္တန်ကြီး3ခုဖြစ်တဲ့ဥရောပပါလီမန်ဥရောပကောင်စီနဲ့ဥရောပကော်မရှင်တို့မှာဥက္ကဋ္ဌတဦးစီထားရှိပြီး EU ရဲ့လုပ်ငန်းတာဝန်တွေကိုဦးဆောင်လုပ်ကိုင်ကြပါတယ်။ EU ဥရောပသမဂ္ဂဟာဥရောပတဝန်ပြန်လည်တည်မြဲရေး၊ငြိမ်းချမ်းရေး၊ဒီမိုကရေစီရေးနဲ့လူ့အခွင့်အရေးလှုပ်ရှားမှုတွေအတွက်နိုဘယ်ငြိမ်းချမ်းရေးဆုကို2012ခုနှစ်မှာရရှိခဲ့ပါတယ်။
မညညလွင်စီစဉ်တင်ဆက်တဲ့သတင်းညွှန်တဲ့အခါသုတအပတ်စဉ်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သတင်းပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကျမတို့ဘက်ကစောင့်မျှော်ကြိုဆိုနေပါမယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ကလင်းရေပောင်းဝင်အမေရိကန်သာသနာပြုဝင်18ဦးဟာဟေတီမှာလူစုခိုင်းတကိုင်းရဲ့ပြန်မေးဆွဲတော့ကိုခံခဲ့ရတယ်လို့ဒီဖြစ်ရကိုသိတဲ့ဘာသာရေးအဖွဲ့တဖွဲ့ကအတန်းနဲ့ message ပို့ပါတယ်ဟေတီရဲ့ရာရှိကြီးတဦးကတော့သူတို့ကို400မာဝိုစုခိုင်းကနေပြန်မေးဆွဲတာဖြစ်ကြောင်း AP သတင်းဌာနကိုပြောပါတယ်ပြန်မေးဆွဲခံရသူတွေထဲမှာကလင်းငယ်9ဦးပါဝင်ပြီးတော့အမေရိကန်16ဦးနဲ့ကနေဒါနိုင်ငံသား2ဦးဖြစ်တယ်လို့လည်းပြောပါတယ်တူရကီကနေလိုချင်တဲ့ F-35 လေယာဉ်တွေအစား F-16 jet တိုက်လေယာဉ်တွေကိုရောင်းပေးမယ်လို့အမေရိကန်ဘက်ကကန့်လန့်ထားကြောင်းတူရကီသမ္မတရီဆက်တယ်ပ်အာရုတ်ကန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်တူရကီဟာဒုံးကျည်ကာကွယ်စနစ်ကိုရုရှားစီကနေဝယ်ယူခဲ့ပြီးတဲ့နောက်မှာတူရကီကို F-35 ရောင်းပေးမဲ့နိုင်ငံဆင်းကနေအမေရိကန်ဘက်ကဖယ်ရှားခဲ့တာလည်းဖြစ်ပါတယ်အသက်69နှစ်ရှိပြီဖြစ်တဲ့ Britain လွှတ်တော်မှာ David MS ကိုဓာတ်နဲ့ထိုးတိုက်ခိုက်မှုတွေတန်မြတ်ရှိသူအသက်25နှစ်ရွယ်လူငယ်ဟာအစွန်းရောက်မှုဟန်တာရေးအစီအစဉ်နဲ့နေရသူဖြစ်ကြောင်း Britain အကြမ်းဖက်မှုတပ်ဖြတ်ရေးကတင်းငွေနဲ့မှာပြောပါတယ်။တန်မြတ်ရှိသူဟာ Somalia နယ်ပေါ် Britain နိုင်ငံသား Ali Habi Ali ဖြစ်ကြောင်း Britain သတင်းတွေမှာဖော်ပြပေမဲ့ရဲကတော့အမည်ကိုထုတ်မပြောပါဘူး။အခုတိုက်ခိုက်မှုကိုအကြမ်းဖက်သမားတွေကျူးလွန်တဲ့ရာဇဝတ်မှုဖြစ်နေရဲကကြေညာပြီးတော့အစ္စလာမစ်အစိုးရမှုနဲ့ဆက်နွယ်မှုရှိနိုင်တာတွေကိုစုံစမ်းထောက်လှမ်းနေတယ်လို့လည်းပြောပါတယ်။ထိုင်ဝမ်ရှိလက်ချားကိုပြီးခဲ့တဲ့သတင်းပတ်ထဲအမေရိကန်နဲ့ကနေဒါတို့ကစစ်သည်မော်တွေဆင်းလွတ်ခဲ့တာဟာဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုချိမ့်ချောက်တာလို့ပြောပြီးတနင်္လာနေ့မှာတရုတ်စစ်တပ်ကအပြစ်တင်ဝေဖန်လိုက်ပါတယ်။အမေရိကန်စစ်တပ်ကတော့သူတို့ရဲ့တပ်ဝဲပစ်ဒုံးကျည်တပ် USS Dewey ဖျက်သိမ်းဖို့ဟာထိုင်ဝမ်နဲ့တရုတ်ပြည်မကြီးချထားတဲ့ချင်းမြောင်းနဲ့ရေးလက်ချားကိုကနေဒါစစ်သည်မော် HMCS Winnipeg နဲ့အတူကျတဲ့ဘရီနဲ့တောက်ကြံလေးတွေမှာဖြတ်တန်းခဲ့တယ်လို့ပြောပါတယ်။ဒါအပြင်ဒူဝီနဲ့ဝင်းနီပက်တို့ရဲ့အခုလိုထိုင်ဝမ်ရေးလက်ကြားကိုဖြတ်တန်းမှုဟာအမေရိကန်နဲ့သူ့မဟာမိတ်တွေမိတ်ဖက်တွေရဲ့အင်ဒိုပစိဖိတ်ဒေသလွတ်လပ်မှုပွင့်လင်းမှုရှိဖို့တန်လေးတန်ချထားတာကိုပြတာတယ်လို့လည်းပြောပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ရင်ချင်နိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဇူဘဲလ်အက်တီရဲ့တို့ဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ခန့်နေ 10:00 ခန့်ထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ